Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American အသံရဲ့2024ခုနှစ်မတ်လ9ရက်စနေမနက်ခင်းမြန်မာပိုင်းရေဒီယိုရုပ်သံစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေ9.3249တိုင်းလမီတာ190ပြင်VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဉ့်ညဘက်ပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဂါဇာအပြစ်ရယ်ဆဲကြီးအလားအလား Hamas တို့အပေါ်မူတည်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ Russia နဲ့ညဉ့်ညဘက်စီးဆက်နိုင်ခြင်း Ukraine နဲ့ Turkey သမ္မတတို့ဆွေးနွေးကြမှာဖြစ်ပါတယ်။2023စစ်အာဏာသိမ်းပြီးနောက်ခိုးလုံလာတဲ့မြန်မာဒုက္ခသည်တို့ကိုအိန္ဒိယကစတင်ပြန်ပို့နေပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်ပြင်းထန်လာနေတဲ့တနင်္သာရီတိုင်းတွေကဆေးရဲချင်းတွေသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ကချင်လူမျိုးရေးတပ်မတော်ရဲ့ထိုးစစ်ပေါ်လိမ့်လာသူတွေရဲ့အမြင်နောက်ဒုက္ခသည်စခန်းကရိန်ဂျာလူငယ်တွေကိုစစ်ကောင်စီကတနန်းပေးတဲ့ပေါ် NGO လူခွင့်ရေးဒူဝင်ကြီးကတုံ့ပြန်ချက်တခါပြည်တွင်းရွှေဈေးကွက်အခြေအနေသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဗျာ။နောက်အပတ်စဉ်တစ်ဆက်ပေးနေတဲ့မျိုးသမီးကဏ္ဍမှာတော့နိုင်ငံတကာမျိုးသမီးများနေ့မှာလူမှုအစွာဆုံးပါဝင်မှုမြင့်တင်နိုင်ဖို့နိုးစော်ထားချက်တွေကိုလည်းစူးစီးတင်ဆက်ထားပါတယ်။ဒါ့အပြင်သုတဆုံးလဲအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ခင်ဗျာ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
။ချီဆူရာဟာဟမတ်ရှေပေါ်မှာပဲမူတည်နေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမှာပြုတ်လုတဲ့ဂါဇာအပြစ်ခံရစေရှင်တွေဘွဲကနေသဘောတူညီမှုတစုံတရာမရဘဲဟာမတ်စ်ရဲ့ညှိနှိုင်းရေးမှုတွေစက်တပရင်းတွေကပြန်ပြီးထွက်ခွာသွားပေမဲ့အမေရိကန်ကတော့ဂါဇာမှာအပြစ်ရရေးအတွက်ဆက်ပြီးလှုပ်ဆောင်မယ်လို့တူရကီကိုယ်စားလှယ်တွေနဲ့ Washington DC မှာရှင်တွေဘွဲမလုပ်ခင်ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒါအပြင်စက်တပရင်းညနိုင်ငံတော်ခြေပြမင်းကုန်းမှာသမ္မတဂျိုးဘိုင်ဒန်ကဂါဇာကိုအထောက်အကူပစ္စည်းတွေရေချောင်းကနေပို့ပေးဖို့အတွက်ကြေညာချက်နဲ့ပတ်သက်တဲ့အစီအစဉ်တွေကိုလည်းချပြပါတယ်။ဒီအစီအစဉ်အကူအညီပစ္စည်းတွေဂါဇာကိုရောက်ဖို့အတွက် EU ဥရောပတမကဆိုင်ပရက်စ်ဗြိတိန်နဲ့အာရဗ်စပေါ်မြပြည်တော်စု UAE ပါဝင်နိုင်ငံတွေကြားပူးတွဲဆောင်ရွက်မယ့်အစီအစဉ်လို့ပြောပါတယ်။ဒီအစီအစဉ်ကနေလုပ်ငန်းကိုတောက်ကြနေမှာစတင်ခဲ့တယ်လို့ဆိုင်ပရက်စ်ကိုရောက်နေတဲ့ဥရောပကော်မရှင်နာမင်းကြီးအကြီးကဲအာရှူလာဗွန်ဒါလီယန်ကလည်းအမြန်လုပ်မယ်ဆိုရင်တနင်္လာနေ့လောက်မှာအကူအညီပေးပြီးတော့လုပ်မဲ့လုပ်ငန်းတွေကအသင့်ဖြစ်ဖို့သူမျှော်လင့်တယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဂါဇာဆိုင်ရာလူသားစာနာမှုပူးပေါင်းဆောင်ရွက်အဖွဲ့အကြီးအကဲအရာရှိ Secret Guard ကလည်းဒီအစီအစဉ်အတွက်ကြိုဆိုခဲ့ပါတယ်။ Ukraine သမ္မတ Volodymyr Zelensky ဟာ Turkey သမ္မတ Recep Tayyip Erdogan နဲ့တွေ့ဆုံမှု Turkey Istanbul ကိုတောက်ကြနေမှာတွေ့ရောက်ပါတယ်။ခေါင်းဆောင်နှစ်ဦး Ukraine Russia စစ်ပွဲအရေးဖင်လန်နဲ့ဒေသကောက်နှံတင်ပေါ်ရေးသဘောတူညီချက်နဲ့ရုရှားဖမ်းထားတဲ့ယူကရိန်းစစ်တုံ့ပြန်တဲ့နိုင်ငံရေးကျင်းသားတွေအရေးကိုဆွေးနွေးမှာဖြစ်ကြောင်းသမ္မတဇယ်လန်စကီရုံးကထုတ်ပြန်တယ်လို့တူရကီသတင်းတွေမှာလည်းဖော်ပြပါတယ်။ယူကရိန်းရုရှားစစ်ဖြစ်နေတဲ့နှစ်နှစ်ကျော်ကာလအတွင်းနေတော့ဖွဲ့ဝင်ဖြစ်တဲ့တူရကီဟာနှစ်ဖက်စလုံးနဲ့ဆက်ဆံရေးအဆင်ပြေတဲ့အတွက်ဒီနှစ်နိုင်ငံကြားငြိမ်းချမ်းညှိနှိုင်းမှုတွေလှုပ်လာအောင်တိုက်တွန်းမယ်လို့မျှော်လင့်နေကြတာပါ။တူရကီနိုင်ငံခြားရေးဝန်ကြီးဟာကန်ဖီဒန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့တွေ့ဆုံခဲ့တဲ့နောက်ပိုင်းယူကရိန်းနဲ့ရုရှားအပြစ်ရဆွေးနွေးပွဲတွေလုပ်ဖို့တိုက်တွန်းခဲ့တာဖြစ်ပြီးဒီလိုဆွေးနွေးမှုတွေဟာရုရှားကျူးကျော်မှုကိုအတိအမှတ်ပြုတဲ့သဘောမဖြစ်စေရဘူးလို့လည်းပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့တူရကီခြေစဉ်ဟာရုရှားရွေးကောက်ပွဲကျင်းပမယ့်မတ်လ15ကနေ18ရက်နောက်ပိုင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တူရကီခြေစဉ်မတိုင်ခင်လာရောက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းရဲ့နဲ့ပတ်သက်ပြီးချက်တပရင်းညနိုင်ငံတော်အခြေပြမင်းကုန်းမှာထည့်သွင်းပြောကြားခဲ့တာအတွက်ယူကရိန်းပြည်သူတွေကဝမ်းမြောက်နေကြပါတယ်။ဒါပေမဲ့လက်တွေအကူအညီတွေလိုအပ်နေသေးတယ်လို့ထောက်ပြကြတာပါ။သမ္မတဘိုင်ဒန်ဟာနိုင်ငံတော်အခြေပြမင်းကုန်းမှာလွတ်လပ်မှုနဲ့ဒီမိုကရေစီကိုတိုက်ခိုက်ခံနေရကြောင်းဒီလိုတိုက်ခိုက်ခံရတာအတွက်တမိုင်းမှာဖြစ်ဦးဖြစ်စဉ်အနေနဲ့ပဲမတတ်မှတ်ကြဖို့တောင်းဆိုတယ်လို့ယူကရိန်းဖြစ်ရကိုတင်ပြခဲ့ပြီးဟစ်တလာကိုဆန့်ကျင်တဲ့စစ်ပွဲနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တဲ့စစ်ပွဲတွေနှိုင်းယှဉ်ပြခဲ့တာဖြစ်ပါတယ်။ယူကရိန်းအတွက်အမေရိကန်ရဲ့ရှေးကူညီပါဝင်အတုံးစီရန်ပုံငွေချထားရတဲ့ပတ်သက်ပြီးလက်နေချီမရေမရာဖြစ်နေတာကြောင့်ဒီရန်ပုံငွေကိုအတီးပြုတ်ပေးချဖို့လဲသမ္မတဘိုင်ဒန်ကလွှတ်တော်မတ်တွေကိုထပ်ပြီးတောင်းဆိုခဲ့တာပါ။ တမရရဲ့ယူကရိန်းရဲ့ထက်သွင်းပြောကြတယ်မင်းကကလည်းအမေရိကန်ကယူကရိန်းကိုအကူအညီတွေဆက်ပြီးပေးမယ်ဆိုတဲ့ကိစ္စကြောင့်ယူကရိန်းနိုင်ငံသားတွေကျင်းတဲ့လက်ခံတယ်လို့ Kiev က VOA သတင်းတော်ကပြောပါတယ်ဒါပေမဲ့လည်းယူကရိန်းမြေအရတွေဟာရုရှားရဲ့နေ့စဉ်ဘုံခွဲတိုက်ခိုက်မှုကိုခံနေရတယ်လို့ရှေ့တန်းမှာလည်းရုရှားတပ်တွေကတိုးမြင့်တိုက်ခိုက်တာကိုခံနေရတာပါဒါကြောင့်အမေရိကန်ရဲ့အကူအညီယူကရိန်းအတွက်တိုက်ကိုအရေးပါနေတာဖြစ်ပြီးနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအတွက်ရုရှားနဲ့စစ်ပွဲဆင်နွှဲနေရတဲ့ယူကရိန်းကိုအမေရိကန်ကလက်တွေ့အကူအညီတွေပေးဖို့အတွက်တောင်းဆိုနေကြပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA American တာကစနေမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကချင်ပြည်နယ်မြကျင်းနားဗမောကားလန်းတရှောင်းမှာတောက်ကြံတွေကစစ်ကောင်စီနဲ့ KIA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးနှစ်ရက်တာတိုက်ပွဲအတွင်း KIA ကစခန်းကြီး၄ခုလောက်ပါဝင်စခန်းပေါင်း၁၀ခုကျော်လောက်ကိုတည်ယူခဲ့ပါတယ်။ KIA ကဝိုင်းမော်နဲ့မိုးမောင်မြို့နယ်အတွင်းမြကျင်းနားဗမောကားလန်းတရှောင်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုကျေးဇပင်းနဲ့မနက်ခရက်ကကြပြိုင်နဲ့တိုက်ခိုက်တာပါ။စစ်ကောင်စီဘက်ကလိုင်စာကိုပစ်ခတ်တဲ့လက်နက်ကြီးကြီးတွေတရုတ်နိုင်ငံဘက်ကြောက်ရွံ့တာရှိတယ်လို့KIA ကပြောပါတယ်။လေကြောင်းနဲ့တိုက်ခိုက်တာတွေရှိပေမဲ့လိုင်ဇန်မျိုးကိုတော့မပါဘူးလို့ပြောပါတယ်။မြကျင်းနားဗမော်လမ်းတကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ကထိုးစစ်ဆင်တိုက်ခိုက်တာကြောင့်လမ်းမကြီးမှာရှိတဲ့ခြေရွာအများပြားဟာစစ်ဘေးရှောင်နေကြပါတယ်။ဒေါ်ဖုံးရံနဲ့မြို့တဲ့ဂျားကရွာအများစုကတော့ကားလမ်းမကြီးကနေမုံလိုင်းချောင်းဘေးကခြေရွာတွေဘက်ကိုတင်းရှောင်ကြတယ်လို့တချို့ကတော့မိုးမောက်ဗမော်ဘက်ကိုတင်းရှောင်ကြတာပါ။လုံးလုံးစေဗမော်မြို့ပေါ်ကဖုံးကြောင်တွေမှာဆစ်ဆောင်2000ကျော်လောက်ရောက်နေပါပြီ။လက်ရှိကချင်ပြည်နယ်မြကျင်းနားဗမော်လမ်းတစ်လျှောက်ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရားဝင်သတင်းမထုတ်ပြန်သေးပါဘူး။ကရင်ပြည်နယ်မြဝတီမြို့တင်ကန်းညီနောင်ကြီးရွာအုပ်စုမှာရှိတဲ့စစ်ကောင်စီရဲ့ခမရ395နဲ့အနီးတဝိုင်းမှာ KNLA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့မတ်လ9ရက်ကစတိုက်ပွဲတွေဖြစ်ပွားနေတာပါ။2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအိန္ဒိယဘက်ထွက်ပြေးခလုံးနဲ့မြန်မာဒုက္ခသည်တွေကပထမအတုပ်ကိုတောက်ကြံတွေကစပြီးနေရပြန်ပို့နေပါပြီ။အိန္ဒိယမြန်မာနှစ်နိုင်ငံလွတ်လပ်စွာကူးတန်းသွားလာကပိတ်ပင်တော့မှဖြစ်ကြောင်းပြောကြားပြီးသတင်းပတ်အနေနဲ့အကြံမှာပဲအခုလိုပြန်ပို့တာပါ။လာမယ့်ရက်တွေအတွင်းမှာလည်းနောက်ထပ်ပြန်ပြီးပို့ဖို့ရှိတယ်လို့ပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသမှာတူညီတဲ့လူမျိုးစုတွေမိသားစုတွေနှစ်ဖက်နိုင်ငံမှာနေထိုင်ကြတာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထောင်နဲ့ချီတဲ့အရသားတွေရောညာနဲ့ချီတဲ့စစ်သားတွေပါမြန်မာဘက်ကနေအိန္ဒိယနယ်စပ်ကျော်ဖြတ်ပြီးလာရောက်ခိုးလုံကြတာဖြစ်ပါတယ်။ဒါဟာလူမျိုးစုအတိုင်းဝန်ကြားအဆင်မပြေတင်းမာမှုတွေရှိလာနိုင်ပြီးဒီတင်းမာမှုကအိန္ဒိယနိုင်ငံတလွှားပြန့်သွားမှာကိုဗဟုအစိုးရကစိုးရိမ်နေတာပါ။တရားမဝင်လာရောက်တဲ့မြန်မာနိုင်ငံသားတွေကပထမအတုပ်ကိုတောက်ကြနေကစပြန်ပို့တယ်လို့မဏိပူပြည်နယ်ဝန်ကြီးချုပ်ဘရန်စင်းကပြောပါတယ်။မဏိပူအစိုးရဟာသူ့ရဲ့ပြည်နယ်တွေတရားဝင်လာရောက်တဲ့မြန်မာ89ယောက်ထက်မနေ့ပြန်ပြီးပို့ဖို့စီစဉ်နေတယ်လို့ Rogers ဆက်တင်ကပြောပါတယ်။မဏိပူပြည်နယ်မှာမနေ့မေးလာတဲ့ Cookie Channel ကတဲ့လူမျိုးစုတွေကြားအရေးယုံဖြစ်ပွားတဲ့အတွက်လူပေါင်း200နီးပါးသေဆုံးရပါတယ်။ပြန်ဖို့ခံရတဲ့ပထမအတုပ်ဟာအိန္ဒိယနယ်စပ်မိုးရင်းမြို့ကိုရောက်နေပြီဖြစ်ပြီးသူတို့ကမြန်မာအာဏာပိုင်ရေးစီစနေနေ့မှာလွှဲပြောင်းပေးဖို့အတွက်စီစဉ်နေပါတယ်။အာဖဂန်မျိုးသမီးတွေပညာသင်ကြားရေးနဲ့အလုပ်လုပ်ခွင့်တွေမပေးရင်အာဖဂန်နိုင်ငံဟာဆင်းရဲရင်းပိုးပြီးနက်လာဖို့ရှိတယ်လို့နိုင်ငံတကာဝန်ကျင်သားဖို့ကိုပိုးပြီးခံရဖို့ရှိတယ်လို့ခုနကတမကတာလီဘန်အာဏာပိုင်တွေကိုတောက်ကြံတွေကအရေးပေးလိုက်ပါတယ်။နိုင်ငံတကာမျိုးသမီးနဲ့ထိမှကျင်းပနေချိန်မှာပဲအခုလိုအမျိုးသမီးတွေရပိုင်ကိုကန့်ချိန်ချုပ်မှုတွေမလုပ်ဖို့အတွက်အာဖဂန်ဆရာကုလတမကအထောက်အကူပေးရေးအဖွဲ့ UNAMA အကြီးအကဲကတောင်းဆိုတာပါအမျိုးသမီးတွေ main clinic area ပေါ်မှာကန့်သက်တားမြစ်ဖို့တွေကိုစိတ်နှလုံးမချမ်းမြေစရာတွေ့နေရကြောင်းနဲ့ဒီလိုလုံဆောင်လာအာဖဂန်နစ္စတန်ရေရှည်ငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်အတားအဆီးဖြစ်စေတယ်လို့လည်းပြောပါတယ်။ဒီနှစ်အမျိုးသမီးများနဲ့ဆောင်မှုဖြစ်တဲ့အမျိုးသမီးတွေကိုရင်းနှီးနှုံနှံမှုလို့အကြောင်းအထူးသတိရှိလာစေဖို့ဖြစ်တယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဏာရလာတဲ့2021ဩဂုတ်လကစပြီး main clinic area အနေနဲ့ပညာထက်ပိုတင်ကြားခွင့်ကိုပိတ်ပင်ခဲ့တာပါ။ဒါပြင်တာလီဘန်တွေဟာအမျိုးသမီးတွေအတွက်အိမ်အပြန်ပလွတ်လပ်စွာလှုပ်ရှားသွားလာခွင့်ကန့်သက်တယ်လို့လူများသွားလာတဲ့နေရာတွေသွားလာခွင့်ပိတ်ပင်လိုက်ပြီး ကုလသမဂ္ဂနဲ့တခြားအကူအညီပေးအဖွဲ့အစည်းတွေပါဝင်ပုဂ္ဂလိကလုပ်ငန်းခွင်တွေမှာအလုပ်လုပ်ခွင်နဲ့တားမြစ်ခဲ့တာဖြစ်ပါတယ
်စနေမနေ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဗျာဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမင်းမြန်ကန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာမိမိရဲ့သဘောထားအမြင်တွေကိုတော့ VOA Bambi's Facebook နဲ့ YouTube ကအခုထုတ်လွှင့်ချက်တွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်အခုကဆက်လို့သတင်းပေးပို့ချက်စောင်းမားနဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်ဗျာအခုတော့ပြင်းထန်လာတဲ့တနင်္လာရီတိုင်းတွေကစီးရဲသတင်းပေးပို့ချက်နဲ့စတင်ပါမယ်တနင်္လာရီတိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေခက်စိတ်စိတ်ရှိလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါတယ်ဒီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့အရသာထိခိုက်သေဆုံးတာတွေလည်းရှိတယ်လို့ပြောပါရယ်ဒီကြောင်းပေးပို့ထားတဲ့တရင်ကိုကိုရဲမွန်ကပြောပြမှာပါဗျာ
တနင်္လာရီတိုင်းထဲမှာစစ်ကောင်စီနဲ့တော်လိုင်းအဖွဲ့တွေကြားကတိုက်ပွဲပြင်းထန်နေပြီးလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာလည်းဖေဖော်ဝါရီလကတည်းကစပြီးရှိနေတယ်လို့ပြောပါရယ်အခုမတ်လထဲမှာတော့ထဝယ်ခရိုင်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေ့စဉ်လေကြောင်းအသုံးပြုလာတယ်လို့ထဝယ်ခရိုင်ဒေသကာကွယ်ရဲဘော်သူကပြောပါရယ်
မတ်လတဲမလို့ကျွန်တော်တို့ကဒီနေ့စဉ်ပေါ့နော်နေ့စဉ်မနေ့စောစောဆိုရင်ဟိုရိုင်းရင်ရောက်နေပြီနေ့စဉ်ကတော့သူကဟိုရိုင်းရင်ပုံကျတာပြခတ်တက်ခိုက်တာတွေဖြစ်နေတယ်ဗျကျွန်တော်တို့ဘက်မှာလေဒီကောင်တော့တော်ခရင်တန်းနေရမှာကျွန်တော်လေရောင်းတိုက်ခိုက်မှုအဲ့လောက်မရှိဘူးကျွန်တော်တို့တော်ခရင်လည်းမဖြစ်နေတာရှိတော့ဘယ်ဒီကောင်ဦးတည်နေတာဒီကောင်တော့လေရိုင်းရင်လာတယ်ပြီးရင်တန်းနေရင်လာတယ်ဘေးဒီဇာတ်ကနေပြီးတော့သူကတိုက်ရိုက်လာပြီးတော့လက်ကျတာတွေရှိတယ်သာဝီတို့တိုက်ခိုက်တာလည်းရှိတယ်เนาะရှီတော့နေဦးပဲဒီကသူတို့ပြတ်မှတ်ထားနေတာပေါ့အဲ့လိုပေါ်မျိုးတွေ့ရတယ်ကဟုတ
်အရှိတော်ဒေတာတိုက်ပွဲတွေကြောင့်ဆစ်ဆောင်နေရတဲ့ဒေတာကန်အရေးအတွက်က9000ဝန်းကျင်အထိရှိထားတယ်လို့ဒေါနတနင်္လာရီအဖွဲ့ကစာရင်းပြုစုထားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့မှာစတင်ခဲ့တဲ့အရှိတော်ဒေတာတိုက်ပွဲအခြေအနေဟာအခုအထိအပြန်အလှန်စည်ရေးတင်းမာနေလို့မြေပြင်မှာဆစ်ဆောင်နေရသူဦးရေဟာဒီထက်ပိုများနိုင်တယ်လို့လည်းဒေတာကန်တွေကပြောပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူတွေထွက်ပြေးတန်းဆောင်နေရပြီးထိခိုက်ဒဏ်ရာရတာနဲ့တိတ်ဆုံးသူတို့ချို့လည်းရှိတယ်လို့ပြောပါတယ်။အရက်သားပြည်သူတွေအနေနဲ့လေကြောင်းရံဘယ်လိုကာကွယ်ရမလဲဆိုတဲ့အသိပညာနဲ့ဘုံခိုခြင်းတွေတူးထားဖို့လိုတယ်လို့လည်းကာကွယ်ရေးရဲဘော်ကပြောပါတယ်
။ဒီ MI2 ဟောရရင်လည်းသူတို့အပေါ်နေပြီးတော့ပုံကြီးပြစ်ချလာတာ။ဟောရွာတွေထဲကြားတဲ့ဟာတွေကြားတဲ့မိနစ်တနည်းရဆိုရှင်မတယ်လောက်မင်းဟောဖီဘာရေမှာပါလာတဲ့ပြည်သူတွေလည်းပိုးပြီးကြလာတော့ကြည့်ပါလားရှိရပါတော့ထိပြီးတော့သက်ဆိုးဆိုးသွားတယ်ထိတယ်ပေါ့ရာဘာပြည်သူတွေကိုအပြစ်မှတ်ထားပြီးတိုက်နေတဲ့ပုံစံမျိုးကိုကျွန်တော်တို့ပြောလို့ရတယ်ဗျအဲ့လိုမျိုးတွေဖြစ်နေတယ်ပေါ့နော်အဲ့တော့တော့ဒီသူတွေအနေနဲ့လည်းသိပညာလိုအပ်တယ်ပေါ့နော်ဒီရရင်လာလို့ရှိရင်ဒီဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဆိုတဲ့ဟာတွေလိုတယ်ပေါ့နောက်တစ်ခုကဒီဘိုးခုချင်းတွေလည်းဟိုတူဖို့လိုတယ်ပေါ့နော်ဟုတ်
တနင်္လာရီတိုင်းထဲမှာအခုလိုလေကြောင်းတိုက်ခိုက်ခံရပြီးအပြန်အလှန်စီးရဲတင်းမာရာတွေမဖြစ်ခင်ကတည်းကဒေသကာကွယ်ရေးအဖွဲ့တွေကဘုံခိုခြင်းတူးထားကြဖို့တတိပေးထားတာရှိတယ်လို့ဒေသခံတွေကပြောပါတယ်ဆစ်ဆောင်နေရသူတွေကိုလည်းလေကြောင်းရံကာကွယ်ရေးအသိပညာပေးအစီအစဉ်တွေကိုဆစ်ဆောင်ကူညီတဲ့အဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်ထဝယ်ခရိုင်ထဲမှာပဲဆစ်ဆောင်နေသူတို့ကစစ်ကောင်စီရဲ့လေရင်တွေပြန်ဝဲနေတာအခုရက်ပိုင်းနဲ့တွေ့ရတယ်လို့ပြောပါတယ်အခုမက်ရှလာအစောပိုင်းကလေးကမောင်မယ်ရှောင်းချေးပါအနီးဝန်းကျင်မှာတိုက်ပွဲပြင်းထန်ခဲ့ပြီးမက်ရှလာ၄ရက်ပြီးခဲ့တဲ့သတင်းလာနေတုန်းကချေးရတဲ့လက်နက်ကြီးကြလို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဆစ်ရှောင်းနေသူကပြောပါတယ်
မောင်မယ်ရှောင်းကရွာလုံးပြေးနေရတယ်သူတို့ထွက်နေတယ်သူတို့လာရတာတော့မွန်းလာတော့တခါလာတယ်ညနေပိုင်းတခါလာတယ်ဆစ်ချန်တော့ချေးလောက်ပြလာတယ်သူတို့ခါတလေလေးလေးလေးပဲတခါပြလာတယ်သူတို့စကားလည်းရှိတယ်၊ပုံခါလည်းရှိတ
ယ်။တနင်္လာရီတိုင်းမှာအရင်ကစစ်ကောင်စီဘက်ကရေချောင်းကိုအဓိကထားပြီးလှုပ်ရှားခဲ့တာလို့ပြောပါတယ်။အခုဖေဖော်ဝါရီလဒုတိယဘက်ကစပြီးစစ်ကောင်စီရင်နဲ့တိုက်ခိုက်ခံရတဲ့နောက်မှာတော့အရှိတော်ဒေသမှာတိုက်ပွဲတွေပြင်းထန်လာပြီးအခုအချိန်ထိလေချောင်းအသုံးပြုလာတယ်လို့ဒေသခံတွေနဲ့တော်လှန်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုရဲမော်ဖျော့ပြခဲ့တာပါဗျာ။အခုတော့ကချင်ထိုးစစ်ပေါ်လိလသူတွေဘယ်လိုမြင်လဲကြည့်ကြအောင်ပါ။ KIO ကချင်လွတ်မြောက်ရေးအဖွဲ့တက်အနေနဲ့ထိုးစစ်စတင်လိုက်တာကဌာနချုပ်လိုက်စာကိုကြိုးကာလိုက်တာအပြင်ကြံတိုင်းရင်းသားဒေသတွေကထိုးစစ်တွေနဲ့ချိန်ကိုက်မာဗျူဟာကြတဲ့စစ်စင်ကြီးလို့လိလာသုံးသပ်သူတွေကဆိုပါတယ်စစ်ကောင်စီထောက်ကူအင်အားဖြည့်ဖို့အားနည်းလာချိန်အရေးပါတယ်မြစ်ကြီးနားဗမော်လမ်းမတစ်လျှောက်ကနေ नेज़ा सिवा कंदोये ठी ठेने मु लोग डालू ले तुम तक दुच्चो आप जो बारे बलोरे सबसे लाने माले ऊँ मेंगा मेम्यां डिसे ठावरे म्या
ओके डी सिसिंग ये लोग आरे चाऊयें को किया ये पियाचाई टावंगे बमुजी नवगा कुल जो बारे
आई डी थूचे चिंदा का रो जनरो लेज़ा को चिंचाओ दे सकांडी ना अमचिना बमो लांड जोलों मार्शी दे सकांडी जों जनरो बिडुलु थूजी ले निपंग द से जोबो नो सिबे दुखा दे दी पिकुंगा ताजों जनरो ए दे मु वंजों लोबु चांदे यारी लोबु ले ऐ काला เป็นมาเป็นสีเลยจนรู้ตัวเยลายกาซาอาลงตัวรู้ชกท่าเลยแต่จังบิดูรู้ตัวเลยเด็กเขยขยี้มีอาจงเนี่ยเลยจิงกาลาพิบาร์เลยแต่จังจนรู้เลยเอรีเนมีลงชงเยรีบ่เนาะอะไรอยากอยู่บ่ตัวจนรู้ชูซาดพิบาร์เลยที่บ่เส้นเอกเชียงพีเนี่ยมาสีสองจีนี่เลยไซต์ชงออลเวงาเลยกูรู้เชียงพีบาร์เลยที่เที่ยวเนี่ยจะเช่าเนี่ยที่เชียงพีเนี่ยพิบีกงด้วยลานจางนี่รู้เที่ยวอินเวส มันในสิ่งนี้อะไรมาตัวนี้เนี่ยพูดมาสมมติว่าเราจะได้อะไรวะเนาะไอ้ที่เขาจะพามาเลยตัวเนี่ยเนี่ยมีลงจมีเนี่ยเลยตัดสายเนี่ยอุมาเป็นไรซารุไม่ใจอันว่าเลยที่เที่ยวเนี่ยจะเทมาสิ่งเราเอ็งเนี่ยนี่จะสแกนเอาเลยที่ก็
อาเป็นป่วยมาลงจมีอยากกอมหมอนว่าเนาะจะเป็นที่ทุกที่สาระเอ็ดคุโรเชนิโกเลเกียนเดียเกียนนี่มีด้านหน้ากากวยจะไปอุกตาคุบิทุกอาคุโรจับจับอะไรก็ชิบินเนี่ยมาชิบปอนเลยชิบปอยก็อาคุมาบุนอ่ะชิบปอเลยยุติทับชีเลยชิบปอยรอมหูตั้งแต่งานเราเยสิสิ่งเยชินิรีนาดีเป็นสิ่งมุชินิรีปงอ่ะปองซาปีมาบุนอ่ะตาตัวเปรีอาชิบปอยอะไร แต่ในการสอนเรื่องการสื่อการสื่อบนนั้นกูยังใช้แต่เวลาแต่ยังเรื่องสอนยังก็ในบัตรที่ก็เราอนาคตสิ่งนี้กูจะชิมมันในปุ่นเต็มบนนั้นดูได้เนี่ยได้มาบนนั้นแต่สิ่งที่จะเป็นสิ่งที่มาแต่เวลากูเสียเนี่ยนี่ทำไม่ผิดอ่ะดูจากเช่นก็เราที่แต่ในการเรื่องอารมณ์ลุล่าเรื่องที่เฟรดดิโมเวสีพบพบเต็มบนนั้นแต่ที่ชาวมาผิดอ่ะกูยังเป็นเนี่ยกูยังจะได้มาบนนั้นแต่เวลากูเสียเนี่ยพวกกูลุกพูดเลยไอ้ที่ตัวจำลุบนนั้นก็เช่นที่เนี่ยมาตล တခရနေမှာရောဒီနေ့တိုက်ပွဲကိုတိုက်လာတာဖြစ်တယ်အခုမုံမှာပြန်ပြီးမှဘယ်တော့တိုက်ပွဲပေါ်လာတာကလည်းပေါ့နော်မုံပြင်းနေရဲ့ဒီတော့အချုပ်ရည်တွေကိုရအောင်ယူနေဖို့တွေ့တိုက်လေတိုက်ပွဲဖြစ်တယ်ပေါ့နော
်အခုလိုအချိန်ကြီးမှာထိုးစစ်ဆင်ရတာရဲ့ထူးခြားမှုကိုလည်းစိုင်းထွန်းအောင်လင်ကအခုလိုရှင်းပြပါတယ
်ချိန်သားကိုက်လှုပ်တာပေါ့နော်ဒီ1027တို့ဘာလို့မှစီရရအပြည့်ရဆဲတာတွေပါလေညိန်သွားတော့နည်းနည်း target တွေကဒီစခိုင်းတိုင်းထပ်ပိုင်းတို့ကချင်နယ်စားတို့ဖြစ်လာမလားဆိုတော့ဒီဟာတွေကိုမဖြစ်အောင်ပို့ပြီးမှထိ ंछ ုပ်လို့တဲ့သဘောပေါ့ဗျာဥမာအဖြစ်ကတော့ဒီဗမော်ဆိုရင်တလောကလေးကဒီမန်စီပေါ့ဝင်းကျင်ကအဓိကကြတဲ့မန္တလေးဗမော်လမ်းမော်ကနေရာတွေကိုသူထိမ့်လိုက်တယ်အဲမိုးမိတ်မစီလမ်းမော်နေရာတွေထိန်းထားတာရှိတယ်ပြီးကြတော့ဒီငကိုလမ်းဟောင်းမှာကြတော့ဒီမြတောင်တို့ဘာတို့ဒီတပိတ်ချင်းအပေါ်ပိုင်းထိချိုင်းအရှိတ်ချမ်းမှာသူသွားလို့မရတော့တဲ့နေရာတွေရှိတယ်ဗောနော်အဲဒီနေရာတွေမှာပါသူကအဓိကကြတဲ့လမ်းမတွေကသူပူစိုးမိုးရေးရအောင်လှုပ်တာတွေ့ရတယ်ဒီနေ့ဆိုဥမာဒေါဖုံးရကြပါတဲ့အတွက်ဗမော်ကတကယ်လို့မန်စီကြောင်းလာရင်ဗမော်ကကွက်ကွက်လေးပဲကြံတယ်မြို့မြို့ဖြစ်သွားမှာပေါ့နော်
ဒါပေမဲ့ဒေါ်ဖုံးရံကြတာကိုအတိမပြုတ်နိုင်သေးဘူးလို့ဘုံမူကြီးနော်ဘူးကပြောပါတယ
်ဒေါ်ဖုံးရံနဲ့ပတ်သက်လို့တော့နော်ပြောတော့ပြောချပါတယ်ဒါပေမဲ့အခုအတိပြုတ်ပြောပေါ်တော့စောပါတယ်နော်ခါရတောင်နဲ့ဘုံရေတောင်ကတော့ခုကျွန်တော်တို့လည်းတိုက်နေတုံးပြဖြစ်ပါတယ်
ဒီနေရာမှာတစ်တုံညာနှစ်ခုစစ်စင်စတော့ကမဟာပြူရနဲ့နှိုင်းရှင်ပြီးစိုင်းထွန်းအောင်လို့ကအခုလိုသုံးသက်ပြပါတယ
်ဟိုတစ်တုံညာနှစ်ခုတော့တော့ဒီနောင်ချုံနာတိပြတ်တာဦးနော်ဂုတ်ထိတ်တို့ဒီဂုတ်တွင်းတို့နာတိပြတ်တာဦးနော်အဲ့တော့ဒီဘက်ကကြပြန်တော့ဥမာအောက်ဘက်မှာသူအေးပါတဲ့ဖြူဟာတွေပါလေရှိတဲ့အစောပိုင်းကတော့မိုးမိတ်တို့ဘာလို့မှသူ contest area ဖြစ်တဲ့သဘောမျိုး။နောက်ဒီ ठी ချိုင်းတို့ဘာလို့ပေါ့နော်။စကိုင်းတိုင်းထဲမှာအဲ့ဒီမိုးမိတ် ठी ချိုင်းနောက်တစ်ခုကဟိုတပိတ်ချင်းမြောက်ပိုင်းတို့ဘာလို့ကတော့ဒီစကိုင်းမန္တလေးရှမ်းကချင်ပေါ့လေအဲ့ဒေသ၄ခုရဲ့စုံချက်လို့တော့ဖြစ်တာပေါ့နော်။အေရာဝတီနဲ့ဒီရွှေလီမြစ်ရိုးမှာသူအဲ့နေရာတွေကဘာသူထိန်းနိုင်အောင်ဆိုတော့လုပ်တယ်။နောက်တစ်ခုကတော့ဒီမာစီနဲ့နန့်ခမ်းကြပေါ့နော်။တယုံနယ်စပ်တွေကိုသွားတဲ့လမ်းတွေပါလေတော်တော်များများထိန်းနိုင်အောင်လုပ်တဲ့ဘောတွေ့ရတယ်။အဲ့တော့ဗမော်နဲ့လွယ်ကျဲရှားတဲ့လဲဒီမိုးမောက်တို့ဘာလို့ဖြတ်ပြီးသွားရရှားတယ်လဲတော်တော်လေးပြန်ထိတ်ချုပ်လာနိုင်တဲ့ဘောတွေ့ရတယ်ပေါ့နော်။မာစီနဲ့နန့်ခမ်းကြတဲ့ဆိုတော်တော်များများတိမ်ပြီးသွားပြီ။အဲ့တော့မာစီကိုတိမ်လိုက်ရင်တမတော်က ဟိုဆင်းနစ်ကြော်ကြာလောက်ပိတ်ထားခဲ့တဲ့လမ်းပြန်ပွင့်သွားတဲ့ဘောဖြစ်သွားမှာပေါ့ KIA ထိန်းချုပ်မှုအောင်ပ
ါ။ဒါအပြင် KIA အနေနဲ့ကချင်ကလီစုနဲ့ရှမ်းပြည်ပြည်သူစစ်တွေကိုမထိအောင်ထိန်းထားနိုင်လို့စိုင်းထွန်းအောင်လွင်ကဆက်ထောက်ပြပါတယ်။ဒီပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ။
ဦးဝင်းမင်းမင်းမြန်တင်ဆက်ခဲ့တာပါဗျာအခုတော့ Ranger တွေကိုစစ်ကောင်စီကစစ်တနံပေးတဲ့အကြောင်းနဲ့ဆက်ပါမယ်ရခိုင်စစ်တွေမှာ Ranger Muslim တွေကိုစစ်ကောင်စီကနှီးမျိုးစုံသွန်ပြီးတပ်သားတွေဖြစ်စတင်စစ်တနံတွေပေးနေကြောင်းဒေသခံ Ranger တွေက VOA ကိုအတိအပြုပြောပါတယ်ရခိုင်ပြည်နယ်တွင် IDP ဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာဖိနှိပ်ပိတ်လောင်ခံထားရတဲ့ Ranger တွေကိုစစ်ကောင်စီကလိုသလိုအသုံးချနေတဲ့အခြေအနေဟာနှစ်ဖက်အတိုင်းဝိုင်းကြားအနေနဲ့ကြီးမားကြောင်း NUG လူအခွင့်အရေးဒုဝန်ကြီးကတုံ့ပြန်ပါတယ်မန်အင်ဂျင်နီယာမေးမြန်းတက်ဆက်ထားပါတယ်ခ
င်ဗျာတိတုစစ်မှုတန်းဥပဒေကိုအသက်သွင်းခဲ့တဲ့စစ်ကောင်စီဟာရခိုင်မှာရှိတဲ့ရိုဟင်ဂျာတွေကိုစတင်စစ်မှုထမ်းခိုင်းဖို့ဖမ်းဆီးတာတွေရှိနေတဲ့ဆိုတဲ့သတင်းတွေဟာမဟုတ်မမှန်ဖြန့်ချီတာဖြစ်တယ်ဆိုပြီးတိခဲ့တဲ့ရက်ပိုင်းတွေအတွင်းကစစ်ကောင်စီကတုံ့ပြန်ပြောဆိုထားတာပါဒါပေမဲ့မက်ရှလာ6ရက်နေ့ကထွက်လာတဲ့ဗီဒီယိုဖိုင်ထဲမှာတော့စစ်တွေ ITB ဒုက္ခသည်စခန်းတွေကရိုဟင်ဂျာလူငယ်အရေးအတွက်ခမန်းချေ300ကျော်ကိုစစ်ဝစ်စုံတွေဝေခိုင်းထားပြီးတော့ဂိုဒေါင်ကြီးတစ်ခုထဲမှာထိုင်ခိုင်းထားတာကိုတွေ့ကြရပါတယ်။ဒါအပြင် VOA ကလက်ခံရရှိတဲ့အဲ့ဒီဗီဒီယိုဖိုင်ထဲမှာရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘိုးမူးကြီးကျော်သူရလာရောက်ကြီးစုကြီးကြပ်နေတာလည်းတွေ့ရပါတယ်။ရိုဟင်ဂျာတွေကိုစစ်တင်တန်းတွေပေးတာလက်နက်ပစ္စည်းတွေတက်ဆင်ပေးတာတွေရှိနေတယ်ဆိုတာကိုဒေသခံရိုဟင်ဂျာတွေက VOA ကိုအတည်ပြုပေမဲ့ရခိုင်တပ်တော် AA နဲ့တိုက်ပွဲဖြစ်နေတဲ့နေရာတွေကိုရိုဟင်ဂျာတွေကိုပို့ဆောင်တာရှိမရှိအတည်ပြုလို့မရသေးပါဘူး။ VOA ကလက်ခံရရှိခဲ့တဲ့စစ်ယူနီဖောင်းတွေပေးဝေထားတဲ့ရိုဟင်ဂျာတွေကိုလာရောက်ကြည့်ရှုတဲ့ရခိုင်နယ်လုံးဝီကြီးဗီဒီယိုဖိုင်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းထားပေမယ့်ဒီသတင်းထုတ်ပြန်ချိန်အထိတုံ့ပြန်ချက်မရသေးပါဘူး။ရခိုင်တပ်တော်နဲ့တိုက်ပွဲတွေမှာအကြီးအကျယ်ရှုံးနိမ့်နေတဲ့စစ်ကောင်စီဘက်ကသူတို့တက်အင်အားတွေကိုဖြည့်တည်လိုအပ်ချက်အပေါ်မှာရခိုင်မှာပြေးစရာမည်မရှိဖြစ်နေတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုအသုံးချနေတာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဒုတိယလူ့အခွင့်အရေးဝန်ကြီးဦးအောင်ကျော်မိုးက VOE ကိုပြောပါတယ
်အစတော့ကတော့သူတို့အတီလင်းကြီးသတင်းစာမှာရောလူပြောရေးစုခွင့်ရှိတဲ့လူတွေရောပြောခဲ့တာရှိတယ်ပေါ့ရိုဟင်ဂျာတွေကနိုင်ငံသားတွေမဟုတ်တဲ့အတွက်ကြောင့်မို့လို့ဟာစစ်တင်တဲ့သူပေးရအကြောင်းမရှိဘူးဒါမဟုတ်ဘူးမမှန်ကန်ဘူးဆိုတဲ့ဒီဝါဒချင်းချင်းတွေလုံနေတဲ့တရင်မားတွေလွတ်နေတယ်ဆိုပြီးတော့ပြန်လေဆွတ်ဆွေးပြီးတော့ပြောဆိုသွားတာလည်းရှိတယ်အဲ့တော့ဒါကတော့လက်ပူလက်ချက်ကျွန်တော်ကဒီမတမ်းမရရတဲ့အခါကျတော့သူတို့ကငကူကလေးကကြောင်းလိန်အရှက်မရှိတိတ်ခါမရှိလိန်တက်တယ်ဆိုတော့ကျွန်တော်တို့ကသိတယ်ဒါနဲ့ဒါတွေဖြစ်နေတယ်ဆိုတော့လည်းမြေပြင်ကတရင်အခိုင်အမာရတာဆိုကျွန်တော်စီးရီးနေစင်းနေတယ်ဆိုတော့သိရတာဖြစ်တယ်ပေါ့အဲ့တော့ဒီဘူဖိုင်ကြီးရရှိကြအားဖြင့်ဒီဟာဒီကိုကျွန်တော်တို့ကထက်ဆင့်တည်ပြုနိုင်တယ်သူတို့လိန်နေတယ်ဆိုတော့အပြည်သူသိအောင်အများပြည်သူသိအောင်ကျွန်တော်တို့ခြားပြနိုင်တယ်ပေါ့လေအဲ့တော့တစ်ဆက်တည်းပြောမယ်ဆိုရင်တော့ Ranger ရဲ့အခြေအနေကတခြားဗမာပြည်မှာရှိတဲ့လူမျိုးစုတွေရဲ့အခြေအနေတွေကတူမနေဘူးဘာကြောင့်လဲဆိုတဲ့အခါကျတော့ဒီ Ranger တွေကိုတိတ်နေချီတဲ့ Ranger တွေကိုဒုက္ခသစ္စာခံနေမှာသူတို့ကစေဇွန်လေးတစ်ခုကြောင့်ပိတ်လောင်ထားတဲ့ခါကျတော့ဒီဥပဒေကိုစပြီးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ဒီရင်းကြတွေကထွက်ပြေးစရာအကြောင်းမရှိဘူးသူတို့ချင်းချင်းပြူပြူနဲ့ဒီဟာစစ်တပ်နဲ့တွေကိုခံယူနေတဲ့ပုံစံတော့မဟုတ်ဘူးကျွန်တော်တို့မြင်ပြီးနဲ့အခြေစစ်မိတဲ့လောက်ကလေ
ဟုတ်ကဲ့အဲ့တော့ရိုဟင်ဂျာတွေကမလိုလားဘူးဆိုပေမဲ့လေအခုဗီဒီယိုထဲမှာတော့သူတို့ကိုမဖြစ်မနေဟိုစစ်မှုထမ်းခိုင်းတဲ့အခြေအနေမျိုးတွေ့ရပါတယ်ဆိုတော့အကျိုးဆက်တွေကဘာတွေဖြစ်လာမလဲရှင
်အရှိကကျွန်တော်ပြောတယ်လူဒီရိုဟင်ဂျာတွေကတော်တော်ကွင်းနေပိတ်ပင်ခံထားရပြီးတော့ဥမာ6နှစ်အရွယ်ကလေးတယောက်ကဒုက္ခသည်စခန်းကိုရောက်သွားတယ်ဆိုလို့ရှိရင်အဲ့ဒီကလေးကဒီအခုချိန်ဆိုဆက်ရှင်နေပြည်ပြီပေါ့အဲ့တော့ပြင်ပကဘာမှာသူဘာဖြစ်နေလဲဆိုတာသူမသိဘူးအဲ့တော့အဲ့လိုနေရာမျိုးကိုတင်းချီတဲ့လူတွေကိုပိတ်လောင်ထားပြီးတော့သွားလာကုန်တဲ့ပိတ်ပင်တဲ့နေရာကိုသွားပြီးတော့ဒီစစ်တင်နန်းဒီပြည်မှုတွေစုဆောင်ပြေးတွေလုပ်တယ်ဆိုတာကဒါအာဒီသူတို့ရဲ့ဒီစန္ဒနဲ့အိမ်လောက်တာမဟုတ်ဘူးဆိုတာကတော့ကျွန်တော်ခေါင်းဆောင်တို့နဲ့ပြောတယ်လို့လူငယ်တွေနဲ့အဲ့ဒီဆွေးနွေးတယ်လို့ပေါ့နော်ဒါသိရတယ်ပေါ့ဒါပေမဲ့သူတို့စီမှာထွက်ပြေးဖို့နေလန်းဒီတွေမှာမရှိဘူးဒုတိယခေါင်းဆောင်နေလန်းကမရှိဘူးမရှိတဲ့အခါကျတော့ဒါကိုဟိုမဖြစ်မနေအတင်းကျပ်ဖြစ်အားပြီးပြီးတော့လုပ်ရတဲ့ဟာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းပဲ ရိုဟင်ဂျာတွေထဲမှာတခြားလူမျိုးစုတွေမှာရှိတာပေါ့လေဒါလူမျိုးစုတည်တည်မှာရှိတယ်စစ်ကောင်စီနဲ့အနေကစီးပွားရေးတွေလုပ်ပြီးတော့သူတို့နဲ့ပြည်ယူလုပ်တဲ့အဲခေါင်းဆောင်စုသူတချို့ကလည်းရှိတယ်အဲ့တော့ဒီလူတွေကတော့စစ်ကောင်စီတွေဘက်ကနေလိုက်စီးယုံတာတွေနဲ့ရှိတယ်ဆိုတာကျွန်တော်တို့ကအကြသိရတယ်ပေါ့လေ
တစ်ဖက်မှာလည်း NUG အစိုးရနဲ့ရခိုင်တပ်တော်ကြားမှာရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတိုင်ပင်မှုတွေရှိနေကြောင်းလည်းဦးအောင်ကျော်မိုးကအခုလိုပြောပါတယ
်ဒီအနေနဲ့လည်းပဲအဲသူကဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရခိုင်ပြည်ပေါ့ဝင်ရိုဟင်ဂျာတွေတခြားသောလူမျိုးစုတွေတည်တည်ကရင်းချမ်းစွာတူရှင်တွေနေထိုင်ခဲ့တဲ့ဒါရကတွေဒီတမန်ကျောင်းတွေထောက်ထားပြီးအများကြီးရှိတယ်လက်ဆက်ဆက်ပဲရှိတယ်အဲ့တော့ဒီလူမျိုးစုတစုနဲ့ဂျာမန်မွန်တရားတွေအဲဒီဖြစ်သွားပြီးတော့အခြေအနေတရက်ကိုဖြစ်သွားတယ်ဆိုတာကလည်းဒါစစ်ကောင်စီရဲ့လက်ချက်ဆိုတာတိုင်းပြည်ပြည်သူကဘာတည်ဖြစ်တယ်ပေါ့အဲ့တော့ဒီနေရာမှာအားလုံးရဲ့စူပေါင်းမှုရိုဟင်ဂျာတွေရဲ့စူပေါင်းဒီပေါင်းမှုအေးရဲ့ကျူပန်းမှုဒီဟာတွေကြောင့်ကျွန်တော်တို့ကဒီငင်းကြစွာသူရှင်တင်းနေထိုင်လူမှုသဟဇာတရှင်မှုကိုကျွန်တော်တို့ကနလန်တူကစားအချိန်မှာပဲစစ်ကောင်စီကအခုလိုလုတ်တဲ့ဟာကြတော့ဒီဒီငင်းကြစွာသူရှင်တင်းနေထိုင်ရင်မှာတော့စိုးရင်ကြာကတော့နှစ်ပတ်လုံးရှိတာပေါ့လေအဖဖကနဲ့ရှုံနေနေတဲ့စစ်ကောင်စီကဒီဒီလိုမတမာတဲ့နေနေနဲ့ဒီထိခိုက်နေတာမျိုးရှိဆုံးလူတွေကိုအထုတ်ပြီးတော့ဒီလူသားတိုင်းတော်တွေအုံပြုတဲ့ဟာကလူမစံတဲ့လုပ်ရဖြစ်တယ်လို့အဒီဒီကဘာတရားရုံးကနေရှိပြီးဆိုင်ရာတရားရုံးကနေထုတ်ထားတဲ့ဒီကြာကလာအစီအမံအမိန့်ကိုလည်းပေါ်တင်ချုပ်ပေါက်ကြရောက်တယ်ပေါ့နော်ဒါတွေကိုလည်းစစ်ကောင်စီနဲ့တာဝန်ခံရမယ့်ကိစ္စဖြစ်ပါတယ်
မိုင်းချင်းတက်ဆက်ခဲ့တာပါဗျာအခုတော့ပြည်တွင်းရွှေဈေးကွက်အခြေအနေပဲအလှည့်ပေးကြပါလေဗျာကမ္ဘာရွှေဈေးမြင့်တက်လာတာကြောင့်မြမပြည်တွင်းရွှေဈေးကွက်တွေလည်းမြင့်တက်လာပါတယ်အကယ်ဒမီမီးလင်းရွှေဈေးကတစ်ချက်သားကိုပြင်ပမှာ7,300ဆိုကြောတိခုန်တက်သွားတယ်လို့ရွှေလုံငန်းရှင်အတိုင်းဝိုင်းကပြောပါတယ်ရွှေလုံငန်းရှင်အသင်းတွေကတော့မတည်ငြိမ်တဲ့အခြေအနေမှာအယောင်းပိတ်ထားတယ်လို့မန္တလေးရွှေလုံငန်းများအသင်းတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ဗျာမြမပြည်တွင်းရွှေဈေးကစတိုက်မြင့်တက်လာနေတယ်လို့ရွှေလုံငန်းရှင်အတိုင်းဝိုင်းကပြောပါတယ်ရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းကတော့မတ်လ၈ရက်အတွက်အကယ်ဒမီမီးလင်းရွှေဈေးတစ်ချက်သားအပိတ်ဈေးကငွေကျပ်38,900,990ရှိတယ်လို့ထုတ်ပြန်ထားပါတယ်ပြင်ပပေါက်ဈေးမှာတော့ကျပ်340,000ကျပ်ထိမြင့်တက်နေပြီးရွှေလုံငန်းရှင်အသင်းရဲ့သတ်မှတ်ဈေးထက်ပြင်ပပေါက်ဈေးကကျပ်ငွေ23,000ကျော်ထိကွာမှုရှိနေပါတယ်မန္တလေးရွှေလုံငန်းရှင်များအသင်းတာဝန်ရှိသူတို့ကတော့ကမ္ဘာရွှေဈေးမြင့်တက်လာတာကြောင့်မြမပြည်တွင်းရွှေဈေးလည်းမြင့်တက်လာရတယ်လို့ VOA ကခုလိုပြောပါတယ်
။ကျွန်တော်ကဒီကလောက်ကတော့ကမ္ဘာရွှေဈေးတအားကျလို့ကမ္ဘာရွှေဈေးတက်တယ်မျိုးလည်းမပြောင်းတော့ဘူးအဲ့ဒါကြောင့်ကျတာဘူးလို့တခြားကျောင်းသားအထူးကျောင်းသားတွေရှိတော့အဲ့ကမ္ဘာရွှေဈေးကတအားကျလို့ဟောနောက်တရား6ကျော်ရှိတယ်နောက်တရား6ကျော်ရှိတယ်။ဟောလို့တလာမှာတော့ကျွန်တော်မင်းမရှိစတဲ့ခါကိုတက်ဆက်စမ်း
မလရှိရဲ့ကမ္ဘာရွှေဈေးနှုန်းကတော့တောင်ဆကိုအမေရိကန်ဒေါ်လာ2,168ရှိနေပြီးဒီတစ်ပတ်အတွင်းမှာဒေါ်လာ80အထိမြင့်တက်သွားတယ်လို့သူကပြောပါတယ်ဒီလိုဈေးကွက်မတည်ငြိမ်တဲ့အခြေအနေမှာရွှေလုံငန်းရှင်အသင်းတွေကတော့အယောင်းဝယ်မလုပ်တော့ဘဲအယောင်းပိတ်ထားတာနှစ်ရက်ရှိပြီလို့မန္တလေးရွှေလုံငန်းရှင်များအသင်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်
ကျွန်တော်တို့ကအယောင်းဝယ်လို့ဒီနားထားဆက်စုပ်အယောင်းဝယ်လို့ကျွန်တော်တို့တို့တို့ဒီနေ့နဲ့အလုပ်ရှိလို့အဲ့ကျွန်တော်တို့နားထောင်ကြတယ်။ကျွန်တော်တို့ကလည်းလောက်ရှိပြီးများတာ။ရွှေဆန်ကြီးတို့ကပုံမှန်တော့ဒီရွှေဆန်ကြီးရောင်းပြီးပါပါ။ကျွန်တော်တို့ဒီအစင်းမျိုးလေးတော့နော်။ကိုကကြိုးပြင်းတော့အပြင်းတော့ရောင်းမှုဝင်ပြီးပါဆိုလို့ကျွန်တော်တို့ညောင်းလို့ထောက်
။ပြင်ပစင်းတို့မှာကြက်ငွေ38,000ကျော်ကနေတဖြည်းဖြည်းဈေးတက်လာပြီးမလ၈နှစ်အပိတ်ဈေးကတော့ကြက်သိန်း42,500ထိမြင့်တက်လာတယ်လို့မွန်ပြည်နယ်ကရွှေလုံငန်းရှင်တူကလည်း VOA ကိုပြောပါတယ်။ဒီလိုဈေးနှုန်းမတည်ငြိမ်တဲ့အချိန်ဆိုစစ်ကောင်စီကရွှေအယောင်းဝယ်လုပ်နေသူတွေကိုဖမ်းဆီးစစ်ဆေးမေးမြန်းတာတွေရှိလို့မီဒီယာတွေမှာအတန်မပေးရဲဘူးလို့လည်းမွန်ဘာသာနဲ့အခုလိုပြောပါတယ
်။နေကောက်တဲ့ MT နောင်မင်းနဲ့လုံးရှင်းတယ်လဲဆိုတော့လမ်းတိုင်ကိုတန်းမြင်ရတော့
သူပြောသွားတာကကိုနဲ့မသိတဲ့လူနဲ့ဆိုမီလင်းဈေးယူရီးယားရွှေဈေးလည်းမပြောရဲဘူးဖမ်းဆီးနေတယ်မပြောတတ်ဘူးစစ်ကောင်စီကသူဖမ်းကျင်ဖိုက်တာပဲအဲ့ဒီလိုဖြစ်နေတယ်သူဖမ်းပြီးရင်စစ်စစ်မင်းမြတ်တာပေါ့ဒီနေ့မီလင်းဈေးကညနေက342,500ဈေးကမပြောတတ်တော့ဘူးအဲ့လိုရွှေဈေးမြင့်တက်ရင်သူတို့ခေါ်ပြီးစစ်စစ်မင်းမြတ်တာပြီးရင်ပြန်လွှတ်ပေးတယ်ပေါ့မြို့ပေါ်ကရွှေဆိုင်နေပါတယ်ဆိုမီလင်းဈေးမေးတာတော့မဖြေရဲကြောက်နေရတယ်အဲ့လိုဖြစ်နေတာဆိုပြီးမွန်ဘာသာနဲ့ပြောသွားတာပါကချင်ပြည်နယ်တနိုင်းမြို့နယ်မှာရွှေတူဖော်ရေးလုပ်ငန်းလုပ်နေသူတို့ကတော့ရွှေဈေးတက်လာတာဟာဝမ်းသာပေမဲ့ရွှေတူဖော်ရေးလုပ်ငန်းနေတဲ့လုံသမားကားတွေနဲ့လုပ်ငန်းမှာနေစဉ်ရွှေထွက်နေမှပဲအ ကျိုးအမြတ်များနိုင်မယ်လို့ပြောပါတယ
်ရှင်းရှားတဲ့လူတွေရှင်းတဲ့လူတွေရှင်းပြတဲ့ရင်အဲ့တပိုင်းတော့ဝန်တာရတယ်ပေါ့ဗျာအတူကြပါတယ်ဒါပေမဲ့နောက်တစ်ခုရှိတာကနေတိုင်းရှင်းပြီးတဲ့ရှင်းရတာတော့မဟုတ်ဘူးပဲရှင်းတော့ရတယ်ပေါ့ဗျာဝိဇ္ဇေကကြည့်ရဲ့ညတာတဲ့ငွေငွေဖြစ်မှရှင်းပြတော့တာကိုသူပြကြတဲ့ဝန်တာမျိုးဖြစ်ရတာပေါ့ဗျာညတာတဲ့ပြင်းပြင်းနဲ့ရှင်းရွေးရည်အတွက်ဝေမောင်းမင်းမဆွဲမဲ့ပုံစံပေါ့ရှင်းပြီးကောင်းနေတယ်ဒါအဲ့တော့အကျိုးရှိတာပါဗျာ
ပြည်တွင်းရွှေစင်းတို့ကအမေရိကန်ဒေါ်လာဈေးနဲ့ကမ္ဘာရွှေဈေးကွက်အတိုင်းအပြောင်းလဲရှိနေတယ်လို့လက်ရှိပြည်တွင်းနိုင်ငံရေးမတည်ငြိမ်တာပေါ်မူတည်ပြီးဈေးအတက်ကျအပြောင်းလဲမြန်ဆန်နေတယ်လို့လည်းရွှေလုံငန်းရှင်အတိုင်းဝန်ကပြောပါရခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်ခင်ဗျာ။အခုတော့မြို့သပီးကန္နာနဲ့ပြန်လည်ဆက်တင်ပါမယ်ဗျ။မနေ့မတ်လ10ရက်နေ့မှာနိုင်ငံတကာမြို့သပီးများနေ့ကိုကမ္ဘာတဝန်းကျင်းပကြပါတယ်။ American ပြည်တော်စုမှာတော့ကမ္ဘာတဝန်းကရဲစွမ်းတက်တရှင်မြို့သပီးတွေကိုနိုင်ငံရေးဌာနကနှစ်စဉ်ဂုဏ်ပြုတဲ့International Women of Courage Award ဆုချီးမြှင့်ပွဲကိုမလ၄ရက်နေ့တုန်းကသမရအိပ်ပြည်တော်မှာကျင်းပပြီးမြမပါဝင်အမျိုးသမီး၁၂ဦးကိုဂုဏ်ပြုခဲ့ကြပါတယ်။ဒီအကြောင်းနဲ့တူဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးတွေဘယ်လိုဆောင်မုန်းနဲ့လှုပ်ရှားနေကြသလဲဆိုတာကိုမက်ခင်ဖြူထွေးကဒီတစ်ပတ်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တယ်လို့နှစ်စဉ်ဒီလိုနေ့မှာကမ္ဘာတစ်ပေါင်းကအမျိုးသမီးတွေတက်ကြွားလှုပ်ရှားသူတွေစုဝေးချီတက်ကြတာအပါအဝင်ကျန်းမာတဲ့လူငယ်များရဲ့အထွတ်ပုံစံမျိုးမျိုးနဲ့စီရင်လှုပ်ဆောင်တာတွေလုပ်ကြပါတယ်။ဒီကနေ့ကမ္ဘာကြီးမှာစစ်ပွဲတွေနဲ့ပထဝီနိုင်ငံရေးပြဿနာတွေကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရိုက်ခတ်မှုစိုးကျိုးတွေဆင်းရဲနွယ်ပါမှုငတ်မို့ခေါင်းပါမှုစသဖြင့်ပြဿနာမျိုးစုံရင်ဆိုင်နေရတာပါ။ဒီလိုအချက်တဲစင်ခေါ်မှုတွေကိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်အားမြင့်တင်ပေးခြင်းအဖြစ်သာကိုင်တွယ်ဖြစ်ရှိနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂကထောက်ပြပြောဆိုပါရယ်။နိုင်ငံရေးစီးပွားရေးကဏ္ဍအထူးထွေမှာအမျိုးသမီးတွေပါဝင်မှုအားကောင်းတဲ့နိုင်ငံတွေဟာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေဖြစ်ပါတယ်။တစ်ဖက်မှာတော့အမျိုးသမီးတွေကိုအတိမတ်ပြုနေရာပေးမှုအားနည်းပြီးကြားမှာကွာဟမှုများတဲ့နိုင်ငံတွေမှာလူခွင့်ရေးပြဿနာတွေစီးရင်နွမ်းပါမှုတွေနဲ့ဖွံ့ဖြိုးမှုနောက်ကျအကျန်လေးရှိပါတယ်။အမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ပြီးလူမှုအတိုင်းဝိုင်းအတွက်သူတို့ရဲ့ပံ့ပိုးပါဝင်မှုတွေအားကောင်းလာမှသာအားလုံးအတွက်ပိုးပြီးတော့လုံခြုံပေးခြင်းနဲ့တာဝန်ညီများတဲ့ကမ္ဘာကြီးကိုမြင်းမြန်ဆန်ဆန်ပြောင်းလဲတည်ဆောက်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးအဖွဲ့ကပြောပါတယ်။ဒါကြောင့်ဒီနေ့နိုင်ငံတကာအမျိုးသမီးနေ့မှာတော့အလွားဆုံးပါဝင်မှုကိုမြှင့်တင်ကြ Inspire Inclusion ဆိုတဲ့ဆောင်ပုံးနဲ့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြှင့်တင်ဖို့လှုပ်ဆော်တဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းဆောင်ရွက်နေကြပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကအမျိုးသမီးတွေလည်းဒီဆောင်ဖို့အတိုင်းပါဝင်လှုပ်ရှားနေကြတယ်လို့ Sister to Sisters အဖွဲ့ရဲ့ဦးဆောင်ဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူမတ်တင်စာရှင်လက်ကြီးကပြောပါတယ်
ဒီနေ့အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ကြရောက်တဲ့မတ်လ၈ရက်နေ့မှာဆိုရင်ကဘာတဝမ်းမှာရှိတဲ့အမျိုးသမီးဖွဲ့စည်းရေးနိုင်ငံတကာအစိုးရတွေတော်တော်တွေဟာဒီ Inspire Inclusion ဆိုတဲ့အလွှာဆုံးပါဝင်မှုကိုမြင့်တင်ကြဆိုတဲ့ခေါင်းစဉ်နဲ့ပွဲတွေခမ်းနားတွေမျိုးစုံကျင်းပနေကြပါတယ်ကျွန်တော်မြန်မာနိုင်ငံမှာဆိုရင်လည်း2021 မတ်လ၈ရက်နေ့ကစတင်ခဲ့တဲ့ငါတို့ဒီမိန်ငါတို့အလံငါတို့အောင်ပွဲဆိုတဲ့ခေါင်းစဉ်နဲ့အမျိုးသမီးဖွဲ့စည်းအသီးသီး Now Inspire Inclusion ဆိုတဲ့ခေါင်းစဉ်နဲ့အမျိုးသမီးဖွဲ့စည်းအသီးသီးဟာကြာရခန္ဓာကြာရနေရာတွေမှာလှုပ်ရှားမှုတွေဆောင်ရွက်သွားကြဖို့ရှိပါတယ်ကျွန်တော်တို့ Sister တွေ Sister အနေနဲ့ငါတို့ဒီမိန်ငါတို့အလံငါတို့အောင်ပွဲဆိုတဲ့ခေါင်းစည်းအောက်ကနေလှုပ်ရှားသွားမှာဖြစ်ပါတယ်သမိန်ကိုအလံလွင့်ထူနိုင်ခဲ့တဲ့အထိကျမတို့အမျိုးသမီးတွေဟာယဉ်ကျေးမှုတော်လှန်ရေးလူမှုရေးတော်လှန်ရေးကိုဆောင်ရွက်နိုင်ခဲ့တယ်။ဒါသည်အတွေးခေါ်တော်လှန်ရေးကိုကျမတို့လူမှုကြားထဲမှာပြန့်နှံ့စေဖို့ဆောင်ရွက်တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့အသုံးဆောင်နေအထူးသဖြင့်သမိန်နဲ့အခြားယာတီတွင်းနဲ့ပတ်သက်တဲ့စဉ်းစားချက်တွေဟာဆိုကျမတို့လူမှုအတိုင်းအဝိုင်းမှာယဉ်ကျေးမှုအရာဖြစ်စေဘာသာရေးအရာဖြစ်စေနောက်ဒီနိုင်ငံရေးစနစ်တွေရဲ့တွတ်သွင်းမှုအရာဖြစ်စေရုံညံ့တဲ့အရာတွေနိုင်ကြတဲ့အရာတွေဖုံးမရှိတဲ့အရာတွေစသဖြင့်ပုံစံမျိုးစုံပုံဖော်ခံရပြီးနောက်ဆက်တွဲမှာဒီလိုမျိုးရာသီသွေးဆင်းတဲ့အမျိုးသမီးတွေကိုပေါ့နော်နှိမ်ချစော်ကနှောက်ရက်တဲ့ဒါပြင်ခွဲခြားဆက်ဆံတဲ့ အမှုချက်နေဆက်လက်ရှိနေစေဖြစ်ပါတယ်။ဒါကိုကျွန်တော်တို့နောက်မျိုးဆက်တွေကိုလက်ဆင့်မကန်းနိုင်ဖို့မဟာပဝါရတော်လှန်ရေးအတွေ့အခေါ်တော်လှန်ရေးကိုယနေ့မှအမျိုးသမီးတို့ကဆင်နွှဲနေကြပါတယ်။ဒီမဟာပဝါရအဓိကမောင်းနေတဲ့စစ်အုပ်စုကိုတော်လှန်တဲ့အခါမှာစစ်တပ်ကိုအာတော်လှန်တော့ကျွန်တော်တို့လက်နက်အချင်းချင်းလက်နက်နဲ့တော်လှန်တာနဲ့ကျွန်တော်တို့မပြီးနိုင်ဘူး။ကျွန်တော်တို့အတွေ့အခေါ်အားဖြင့်တော်လှန်ဖို့လိုတယ်ဒီစေအုပ်စုရဲ့အတွေးခေါ်တွေကိုအိမ်တွင်ကိုယ့်ရဲ့မျိုးဆက်တွေဒီမှာကူးဆက်ဖို့ဆက်လက်တော်လှန်မှာဖြစ်တယ်
။မြန်မာနိုင်ငံရဲ့လက်ရှိဆီယာနာရှင်တိုက်ဖြတ်ရေးလှုပ်ရှားမှုတွေအမြန်ဆုံးအောင်မြင်ဖို့မှာလဲအလွှာပေါင်းစုံကမျိုးသမီးတွေရဲ့ပါဝင်မှုကိုအထူးမှပြုပြီးသူတို့ရဲ့စွမ်းဆောင်ရည်အားကိုစနစ်တကျအလေးထားနေရာပေးဖို့လိုအပ်တယ်လို့လည်းမတ်တင်စာရှင်လက်ရေးကပြောပါတယ်
။ Inspire Inclusion ဆိုတဲ့ဒီနေ့ရဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမယ်ဆိုရင်ကျမတို့အလွှာဆုံးမျိုးသမီးတွေရဲ့ပါဝင်မှုကနိုင်ငံကြီးမှာဆစမပြက်ကျမတို့အားပေးမြင့်တရားမယ်အရာဖြစ်ပါတယ်ဒီတော်လိုင်းကြီးကိုအစတင်ခဲ့တာပြောရမယ်ဆိုအောက်ခြေတည်သူတွေလို့ပြောကြတဲ့အခြေခံအကျဆုံးသောအလုံသမားတွေဖြစ်တယ်လယ်သမားတွေဖြစ်တယ်ဖိနှိပ်ခံမျိုးသမီးတွေဖြစ်ပါတယ်စုံစုရဲ့စနစ်နဲ့လက်တံပေါ့နော်သူတို့ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့မျိုးသမီးတွေကအသိဆုံးဖြစ်ပါတယ်ဒါကြောင့်လဲအသက်နဲ့ရင်းလို့ပါဝင်နေခဲ့ကြတာဖြစ်တယ်ဒီတော်လိုင်းကြီးမှာဆိုရင်မျိုးသမီးတို့တွေလယ်သမားအလုံးသမားဒီကဏ္ဍအစုံမှာရှိနေတဲ့အလွှာဆောင်အမျိုးသမီးရဲ့အတန်တွေကိုကျမတို့ထည့်သွင်းမစဉ်းစားနိုင်ဘူးဆိုဒီတော်လိုင်းအောင်မြင်ဖို့ဆိုတာမလွယ်ဘူးဒီတော်လိုင်းအောင်မြင်ခဲ့ရင်တောင်မှပန်းနိုင်ကိုကျမတို့တူတူမရောက်နိုင်ပါဘူးအဲ့တော့ကျမတို့ကအလွှာဆောင်ပြည်သူတွေရဲ့ပါဝင်မှုကိုယနေ့အချိန်မှာတောင်းယူနေရပါတယ်တောင်းဆိုနေရပါတယ်ပြည်သူတွေပါဝင်ကြပါပြည်သူတွေသွေးမေးကြပါနဲ့လို့ပြောကြသလိုပဲခေါင်းဆောင်တွေဆုံးဖြတ်ချက်ချမှတ်တဲ့သူတွေဟာလည်းကျမတို့သွားနေတဲ့ပန်းနိုင်ကအလုံးအတွက်တပြေးညီဖြစ်ရမယ်ပန်းနိုင်ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေကလည်းတပြေးညီအားလုံးအတွက်ချစ်စေရမယ်ဆိုတဲ့ကတိကိုပေးနိုင်ဖို့လိုပါတယ်။ယနေ့အချိန်ထိကမ္ဘာတဝန်းမှာဆိုရင်အမျိုးသမီးတွေဟာgender pay gap လို့ခေါ်တဲ့ဒီလစာရရှိမှုအနေထားပြီးရင်ဒီ policy တွေမူဝါဒတွေချမှတ်တဲ့အခါမှာလည်းအမျိုးသမီးအမျိုးသားအပေါ်မှာမတူညီတဲ့မူဝါဒတွေဒီခွဲခြားဆက်ဆံတဲ့မူဝါဒတွေရှိနေတဲ့အတွက်ကြောင့်မလို့နှစ်နာမှုတွေအများကြီးကြုံတွေ့နေရဆဲဖြစ်တယ်။မြန်မာနိုင်ငံမှာဆိုရင်ခုလက်ရှိကျွန်တော်တို့သွားနေတဲ့ရင်ကျိမှုတော်လည်းလူမှုရေးတော်လည်းအရာရှေ့ဆက်ဖြစ်ပေါ်လာမဲ့အနာဂတ်နိုင်ငံတော်တဲ့ Federal Democracy နိုင်ငံတော်မှာကျမတို့ကအမျိုးသားအမျိုးသမီးအားလုံးတန်းတူညီမျှစွာနဲ့ပူးပေါင်းပါဝင်နိုင်တဲ့နိုင်ငံရေးနယ်ပယ်တွေဖြစ်လာဖို့လူမှုရေးနယ်ပယ်တွေဖြစ်လာဖို့စီးပွားရေးနယ်ပယ်ဖြစ်လာဖို့တိတ်ကိုအရေးကြီးပါတယ်ဒီလိုမျိုးမတူညီကွဲပြားတဲ့အတိုင်းဝိုင်းလူအတိုင်းဝိုင်းအသီးသီးကအရင်းမြစ်တွေကိုစနစ်တကျအသုံးပြုနိုင်ခြင်းဒီကျမတို့တော်လည်းအောင်နိုင်ဖို့အကောင်းဆုံးသောနည်းလမ်းဖြစ်တယ်ပြီးရင်သွေးစည်းညီညွတ်မှုပေါ့နော်မျိုးသမီးချင်းသွေးစည်းညီညွတ်မှုလည်းကျမတို့မြင့်တင်ခြင်းအဖြစ်ဒါသည်အတွေးခေါ်လက်နက်အနေနဲ့ကျမတို့အချင်းချင်းရပ်တည်ပြီးတော့တွားခြင်းအဖြစ်ဒီစေအုပ်စုရဲ့ဖိနှိပ်မှုကိုအတူတကွရင်ဆိုင်တံပြန်နိုင်မှာဖြစ်ပါတယ
်အမျိုးသမီးတွေဘဝတိုးတက်ခြင်းဟာလူမှုတိုင်းဝိုင်းတိုးတက်ခြင်းဖြစ်တာမို့အမျိုးသမီးတွေရဲ့ပါဝင်မှုကိုအားပေးဖို့ရည်ကြီးတယ်လို့အမေရိကန်ငွေကြေးရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းမတ်လ၄ရက်နေ့ကပြောဆိုခဲ့ပါတယ်ငင်းကြေးတရားမျှတရေးလူခွင့်ရင်းနဲ့တန်းတူညီမျှရေးအတွက်ရှီရန်ကနေမိချောင်းမီကိုတိုက်ပွဲဝင်နေကြတဲ့မြမအပါဝင်အမျိုးသမီး12ဦးကိုဒီနှစ်2024ခုနှစ်အတွက်ရဲစွဲတက်တိရှင်အမျိုးသမီးတွေအဖြစ်နဲ့အမေရိကန်နိုင်ငံသားရေးဌာနက International Women of Courage Award ဆုချီးမြှင့်ချိန်မှာအခုလိုပြောသွားခဲ့တာဖြစ်ပါတယ
် We've seen this the more women serve in legislatures the less likely countries are to actually go to war.
ဥပဒေပြုလွတ်တော်တွေမှာမျိုးသမီးတွေပုံမှုပါဝင်လေအဲ့ဒီနိုင်ငံဟာစစ်ဖြစ်ဖို့အလားအလာနည်းလေပါပဲဒီလိုပါပဲကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာကြားမဝင်ငွေကွာဟမှုကိုရပ်ပစ်နိုင်မယ်ဆိုရင်ကမ္ဘာစည်းဝါးရေးကိုခန့်မှန်းကြည့်ဒေါ်လာ28ထရီလီယံလောက်ထပ်တိုးလာစေမှာဖြစ်ပါတယ်ဒီအရင်းမြစ်တွေနဲ့ကမ္ဘာတဝန်းလူအဖွဲ့အစည်းတွေပုံမှုတိုးတက်ကောင်းမွန်အောင်လုပ်နိုင်တယ်ဆိုတာတွေးကြည့်ပါဒါကြောင့်မျိုးသမီးတွေတိုးတက်ကောင်းမွန်လာတာကကျွန်တော်တို့အားလုံးအတွက်ပိုကောင်းလာတာဖြစ်ပါတယ်
နိုင်ငံနိုင်ငံကမျိုးသမီးများနေမတိုင်ခင်ဒီလိုကမ္ဘာတဝန်းကမျိုးသမီးတွေကိုအမေရိကန်နိုင်ငံခြားရေးဌာနကနိုင်ငံကရဲစွမ်းတက်တိရှင်အမျိုးသမီးတွေအဖြစ်နဲ့ချီးမြှင့်လာခဲ့တာကတော့ဒီနှစ်က18ကြိမ်မြောက်ဖြစ်ပါတယ်။သမ္မတကတော့ဂျေးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကန်တို့ဦးဆောင်ကမ္ဘာကထာလုပ်ပြီးသမ္မတအိမ်ပြီးတော့မှကျင်းပခဲ့တာပါ။တရားမျှတမှုနဲ့လွတ်လပ်ခြင်းတွေအတွက်မကြမရိုတိုက်ပွဲဝင်နေကြတဲ့အမျိုးသမီးတရေကောင်းတွေရဲ့အဖန်တွေကိုထုတ်ဖော်ဂုဏ်ပြုဖို့အင်မတန်ကိုမှအရေးကြီးပါတယ်လို့သမ္မတကတော့ဂျေးဘိုင်ဒန်ကအခမ်းအနားမှာပြောဆိုသွားပါတယ
် Your great acts of courage can inspire others to perform their own big and small
ရဲစွမ်းတတိပြင်းဝလာတဲ့ရှင်တို့ရဲ့ဆောင်ရွက်ချက်တွေဟာတခြားသူတွေကိုလည်းဒီလိုလုံရက်ကြီးငယ်မရွေးလိုက်ပါအားကြလှုပ်ဆောင်လာအောင်လှုံ့ဆော်ရရောက်ပါတယ်။ကျမတို့အားလုံးကိုပဲ့တင်ခတ်တဲ့အနာဂတ်တေးတပုတ်ဖြစ်သလိုအားလုံးဟာတရားမျှတမှုကိုရှာဖွေတဲ့သူတွေလွတ်လပ်ခွင့်ကိုကာကွယ်သူတွေဖြစ်လာစေပါတယ်။
ဒီနေ့ဆုရှင်မျိုးသမီးတွေဟာနိုင်ငံပေါင်းစုံကလူ့ဖွဲ့စည်းတွေအတွင်းအကျင့်ပြချစားမှုနဲ့ခွဲခြားဆက်ဆံမှုတွေကိုတိုက်ဖြတ်ပြီးတရားမျှတမှုအတွက်မကြောက်မရွံ့တိုက်ပွဲဝင်နေကြသူတွေဖြစ်ပါတယ်လို့ဦးကြီးပလင်ကန်ကလည်းကွန်ပျူတာစကားပြောခဲ့ပါတယ
် They're advocating for domestic workers in Bangladesh and people with disabilities in Afghanistan
ဒီမျိုးသမီးတွေဟာဘင်္ဂလားဒေ့ရှ်မှာဆိုရင်ပြည်တွင်းလုပ်သားတွေအရေးအာဖဂန်နစ္စတန်မှာမတန်ဆွမ်းတွေအရေးယူဂန္ဒါနိုင်ငံမှာတော့အကျင့်ပြချစားမှုတွေကိုဖော်ထုတ်တာဂျပန်မှာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေကိုတွန်းလှန်တိုက်ဖြတ်တာဘော့စနီးယားနဲ့ဟာဇီဂိုဗီနာမှာစစ်ပွဲကာလအာရမပြုကျင့်ခံရတဲ့ကလေးငယ်တွေအရေးဆောင်ရွက်တာဘယ်လာရုစ်နိုင်ငံမှာတော့ဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်ပါတယ
်အမေရိကန်ငွေစားရေးဌာနအနေနဲ့2029ခုနှစ်ကစလို့ဒီလိုမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်လာခဲ့တာဟာအခုဆိုရင်နိုင်ငံပေါင်း90ကမျိုးသမီး190ကျော်ကိုချီးမြှင့်ခဲ့ပြီးဖြစ်ပါတယ်ဒီအချိန်မှာမြန်မာနိုင်ငံကလက်ရှိကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင် NUG မျိုးသမီးနဲ့ကလေးငယ်ရေးရာဒူဝေကြီးမတ်ဤတင်ဆောင်မောင်းစားမတန်းတူရေးလှူရှားသူဒေါ်မီစပယ်ဖြူလူခွေရင်နဲ့မျိုးသမီးရေးတက်ကြွလှူရှားသူတွေဖြစ်တဲ့နော်ကညောဖုံးနဲ့မဖြူဖြူအောင်လို့လည်းရရှိခဲ့ဘူးကြတဲ့စူရာဘူတင်ပြရင်းနဲ့ပဲဒီသတင်းတန်မျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြပါရှင်ကျွန်မခင်ဗျထွေးပါနောက်တစ်ပတ်မှာပြန်ဆုံပါအောင်မယ်ရှင်
အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်နဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်မှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရစေ
။ VOA American Fan ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိန်ဆက်ရအောင်ရှင်
။အခုတော့တုတ္တဆုံလွင်American တခွင့်အစီအစဉ်လှည့်ပါဗျာဒီစီစဉ်မှာ American ရောက်မြန်မာຫນွယ်ပါမတွန်ဆွမ်းမင်းစီချန်ပီယံတယောက်ကြောင်းဒုတိယပိုင်းကိုဆက်လက်တင်ပြမှာပါမင်းစီချန်ပီယံကိုနိုင်လက်ဝင်းအနေနဲ့နိုင်ငံတကာမင်းစီပြိုင်ပွဲတွေမှာဘယ်လိုပါဝင်ရှင်ပြိုင်ခဲ့လဲမိသားစုနဲ့လုပ်ငန်းခွင်ကြအချိန်တွေဘယ်လိုမျှဝေသုံးစွဲခဲ့လဲ American အိမ်မက်တွေဘယ်လိုအကောင့်ထဲပေါ်ခဲ့လဲဆိုတာကိုကိုအောင်ကရိုက်ကူးတင်ဆက်ထားပါတယ်ဗျာ
မိုင်းမှာအဲ့လိုမတမဆွမ်းနေပါလေနည်းနည်းဟိုပြောပြမယ်လက်နှိပ်တယ်လို့ဒါလိုအဲ့လိုစိတ်တက်လေးတွေတော့ရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကဟိုအတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ဟိုအဆွမ်းမပြခံဘူးဘာလို့လဲဆိုတော့မင်္ဂလာမရှိဘူးပေါ့ဗျာမတမဆွမ်းတဲ့လူတစ်ယောက်ကအဲ့နောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်ဆွမ်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီအရလေးတော့ကြော်ဖြတ်လာတာလေးရှိတယ်တချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ရဟိုဘိုဂျုတ်ခင်ရခက်ကပေါ့ဘိုဂျုတ်ခင်ရခက်ကဦးတန်းရွှေခက်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နာကြီးကိုတိတိကြီးနဲ့ကျွန်တော်ဒုတိယလုပ်ဖြစ်တာလေးရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်ဘာလို့ဆိုတော့ကာကွယ်ရေးကဒီအမျိုးသားအားကြပေါ်တော့မှာရွှေတစိ့အများဆုံးရရမယ်ဆိုတော့ရည်မှန်းချက်ရှိတော့ကျွန်တော်တို့ကခက်ရှင်းပြောမယ်ဘလောက်ပဲတော်တော်ပထမကာကွယ်ရေးကိုပေးရတာသိရမလားအဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတယ်အများကြီးရှိတယ်ခံစားချက်လေးတွေပေါ့ဗျာဒါပေမဲ့ဒီနိုင်ငံမှာကျတော့အဲ့ဒါမရှိဘူးဗျာတည်ရမှာကျွန်တော်တပတ်မတန်လို့လေတို့အနိုင်မပေးဘူးသူကကျွန်တော်ဘလောက်စူးစမ်းကျွန်တော်မတော်ရင်တို့အနိုင်မပေးဘူးအတိမတ်လည်းမပြူကျွန်တော်တော်လို့ရှိရင်လေတို့ကကျွန်တော်တပတ်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ကျင့်တယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်။နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်။ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ13မိရှိတယ်။ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆိုတာ Spanish တွေက Spain နိုင်ငံလူတွေကဟိုဟိုနွားရိုင်းတွေကိုသူကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာ။file တော့ Garrocha art အဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပါဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့
အဲ့ဒါကရိုးချလို့ခေါ်တယ်ဟိုကျွန်တော်တန်းကုန်တာတော့ဂျမ်ပင်လို့ခေါ်တာပေါ့ဗျာရှိုးဂျမ်ပင်ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုဖလောက်လောက်တာတို့ခြေထောက်တူပါးဆန်တာတို့ပါတို့ကြတော့ dressage အဲ့ဒါကြတော့ယူရိုပနိုင်ငံမှာမြင်းကိုအလှစီးပေါ့မြန်မာလိုပြောရရင်အဲ့လိုမျို
นี่สิปลายมวยปฐมอุลุจนดรซาสကိုကျွန်တော်ပြိုင်တယ်ဒရဆာဆိုတာကျွန်တော်ဒီ European မှာမြန်မာလိုပြောတော့မြင်းလှစီးတာပေါ့ဗျာမြင်းလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလည်းကျွန်တော် FI ဆိုတော့ International Level မှာကျွန်တော်စုပထမစုရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် Cowboy တွေပေါ့ UU လူနဲ့ပြောမယ်ဆို Cowboy တွေ Western ပေါ့နော် Western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ကြည့်ရရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင်ဖီလာဒဲဖီးယားမှာရှိတယ်ဆာရီကျူးစ်နယူးယောက်မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ9နာရီလောက်ကျွန်တော်ဟိုဘက်မောင်းပါတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတဲတဲ့ကားနဲ့တဲသွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အိမ်မှာမြင်းပြိုင်နေပြန်ပြီးပြန်လာတယ်ကျတော့ကျွန်တော်ကမြင်းမာလဲတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံထားတယ် certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာသူတို့ကျွန်တော်ကပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော်အင်မတန်နဲ့ကျေးဇူးတင်တယ်ကျွန်တော်အမိမြေရာကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တသက်လုံးမမေ့တယ်လို့ပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြောထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေးဇူးတင်တယ်ဒါပေမဲ့ don't get me wrong ပြုစုပြောထောင်တယ်ဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပေးတာမဟုတ်ဘူးဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးចောင်းပို့ပေးတာမဟုတ်ဘူးဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစ조사ရင်ကိုရမယ်ကိုမကြိုးစားရင်ကိုမရအောင်ကြိုးစားတဲ့လူတယောက်ကိုလည်းမနှိမ်ဘူးဘာဝါသနာပါပါဘာပဲကို့အုံတော့မှရှိရှိကိုဘာပဲယုံကြည်ယုံကြည်မယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်အဲ့ဒါတကူကတော့အမေရိကန်ကိုဒီနေ့ခြေချအဲ့ဒီ feeling ကချက်ချင်းရတယ်အဲ့လိုမျိုးဒီနေ့ကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံကဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအသုံးမကျလို့ဂျာနာကဒီနိုင်ငံရရန်က
ကိုအောင်တက်ဆက်ခဲ့တာပါဗျာ VOA ရဲ့ထွက်လင့်ချက်နဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးလို့ရတယ်ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။အခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီခင်ဗျာ။EV လို့ခေါ်တဲ့လျှက်စက်ကားတွေအသုံးများလာတဲ့ဒီခေတ်မှာလျှက်စက်ကားလုပ်ငန်းရှင် Elon Musk က Lithium တက်ကဘက်ထရီဟာရေနံအသစ်တစ်မျိုးလို့သတ်မှတ်ခဲ့တယ်လို့ Lithium သတ္ထုကိုကဘာတလွအပြိုင်ဆိုင်ရှာဖွေလာနေကြပါတယ်မြန်မာနိုင်ငံမှာရှိနေပေမဲ့တေချာမစူးစမ်းသေးတဲ့ဒီ Lithium ရဲ့အသုံးဝင်မှုသတ္ထုဈေးကွက်နဲ့အလားအလာအကြောင်းကို Australia နိုင်ငံဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မင်းကြောက်တယ်အနေကြောက်ကြောက်တယ်တွဲပြီးတွေ့ရလေရှိတဲ့ lithium ကိုရေနံသစ်ဖြစ်နဲ့သတ်မှတ်ကြပါလေမြန်မာနိုင်ငံမှာတွေ့နေရပေမဲ့စီးပွားဖြင့်ထုတ်နိုင်မှုစူးစမ်းမှုတွေလုံးနေသေးတဲ့ဒီ lithium ကိုကမ္ဘာတလောဘယ်နေရာတွေမှာတွေ့နိုင်ပါသလဲဒေါက်တာဦးအောင်ဘွားကပြောပြပေးမှာ
ကျွန်တော်တို့ဒီဟုတ်တော့ brine deposit ပေါ့နော်စားကန်ကြီး deposit တွေကတော့ကမ္ဘာပေါ်မှာအကြီးကထုတ်ထားတာကျွန်တော်တို့ဒီချီလီတို့အာဂျင်တီးနားတို့ဘိုလီဗီးယားတို့တောင်အမေရိကတိုင်းနိုင်ငံ3ခုပြီးတော့ကျွန်တော်တို့ United States ရဲ့အနောက်ပိုင်းနေပါလေဒါကိုတွေ့ရတဲ့ပူပြင်းတဲ့နေရာတွေမှာနောက်ပြီးတော့မှတရုတ်ပြည်အနောက်ပိုင်းပူပြင်းတဲ့နေရာတွေမှာတွေ့တယ်ဒီပကမတိုက်တွေကြတော့အဓိကအားဖြင့်ကျွန်တော်တို့ဒီဩစတြေးလျတို့ကနေဒါတို့ရုရှားတို့အဲ့ဒီနိုင်ငံတွေမှာအဓိကတွေ့ရပါတယ်ဆက်ဒီမင်းကတော့ကျွန်တော်တို့ဒီစာဗီးယားလို့ခေါ်တဲ့အရင်ကယူဂိုစလာဗီးယားနိုင်ငံတွေပေါ့ဖြစ်လာတဲ့စာဗီးယားနိုင်ငံမှာတွေ့ရပါတယ်နောက်တစ်ခုကတော့ဂျုံကနေနှစ်ကမှအကြီးဆုံးလစ်သီယမ်ဒီပိုဇစ်ကြီးတစ်ခုကို United States အနောက်ဘက်ကနေဗာဒါ State မှာတွေ့ထားပါတယ်အဲ့ဒါကဘာလဲဆိုမီးတောင်ကြီးတွေထဲမှာအရင်ဆုံးကဟုတ်တော့ပေါက်ခဲ့တဲ့60 million လောက်ကပေါက်ခဲ့တဲ့မီးတောင်ကြီးရဲ့ crater ထဲမှာဒီလစ်သီယမ်ဒီပိုဇစ်ဟာအင်္ဂလန်ကြီးမားတဲ့လစ်သီယမ်ဒီပိုဇစ်ကိုသူတွေ့တယ်လို့ကြေညာထားပါတယ်အဲ့ဒီဒီပိုဇစ်ကတကယ်လို့သူတို့အသေးစိတ်လေးတာတိုင်းတာကြည့်မယ်ဆိုရင်ဖြစ်လာမယ့်ဟာက20 to 40 million တန်လောက်ရှိပြီးတော့ကမ္ဘာပေါ်မှာအကြီးဆုံးအခုလောလောဆယ်ဖြစ်တဲ့ဘိုလီဗီးယားလစ်သီယမ်ဒီပိုဇစ်တော့ကြီးနိုင်လိမ့်မယ်သူယူဆကြပါတယ်။ဒါကဘာလဲဆိုရှင်ကလေးနဲ့တွဲတွေ့တဲ့အဲဒီခေတုံကြီးတွေကဗိုကန်နစ်ဘုဆော့ပေါ့ဆက်ဒီမင်းဒီနဲ့တွဲတွေ့တာဆိုတော့လစ်သီယမ်ဒီပိုဇစ်ဖြစ်ပါတယ်။အဲ့ဒါကတော့ဗိုကန်နစ်ဆက်ဒီမင်းဒီပိုဇစ်လို့သူလောလောဆယ်ခေါ်ထားကြပါတယ
်။လစ်သီယမ်ကဘလောက်အသုံးဝင်ပါသလဲဆရာအဲ့ဒါလေးနည်းနည်းအရှင်းပြပေးပါ
လစ်သီယမ်ကအဓိကအားဖြင့်တော့ဘုရားဘက်ထရီလုပ်တဲ့နေရာမှာအဓိကအသုံးပြုပါတယ်။များသောအားဖြင့်တော့ဒီ electric car တွေ၊ mobile phone တွေ၊ digital camera တွေ၊ laptop computer တွေမှာအဓိကအားဖြင့် rechargeable battery တွေသုံးတဲ့အခါမှာဒီလစ်သီယမ်မရှိမဖြစ်ပါပါ။ဒါနဲ့မကပါဘူး non rechargeable battery တွေကိုလည်းဘယ်မှာသုံးလဲဆိုရင်ကျွန်တော်တို့ဒီနှလုံးကုပ်ဖို့အတွက် pacemaker လုပ်တဲ့နေရာမှာလည်းဒီလစ်သီယမ် battery ကိုသုံးပါတယ်။နောက်တစ်ခါခလေးကစားစရာတွိုင်းနေနာရီတွေလုတ်တဲ့နေရာမှာလည်းပဲ rechargeable battery ကိုသုံးတယ်သူနဲ့အတူ lithium magnesium တို့ aluminum တို့ပေါင်းပြီးတော့အလွိုင်းနေနဲ့လုတ်တဲ့ခါမှာ string ကပိုကောင်းလာတယ်နောက်ပြီးတော့သူ့ကိုပေါ့တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီ bulletproof ဟုတ်သားပေါ့ကြည်ကအင်ကြီးကြည်က material အဲ့လုတ်တဲ့နေရာဒီမှာသုံးတယ်နောက်တစ်ခါကျွန်တော်တို့လေမြန်တို့နောက်ပြီးတော့ bicycle တို့နောက်ဆုံးဒီ high speedtrain လုပ်တဲ့နေရာဒီမှာလည်းသူ့ကိုသုံးပါတယ်နောက်ပါလဲဆိုရင်မှန်လုပ်ငန်းကျွေးတယ်ရေးတယ်လုပ်ငန်းနောက်ပြီးဆေးဝါးလုပ်ငန်းအဲ့ညာဒီမှာလည်းသုံးတာကိုကျွေးရပါတယ်နောက်ပြီးတော့မှ lubricant ဟိုသာ lithium grease lithium salt တို့အဲ့ဒါလုပ်တဲ့နေရာဒီမှာတော်တော်များများသုံးရတာကိုတွေ့ရပါတယ
်ဟုတ်ကဲ့ပါဆရ lithium ဈေးကွက်နဲ့အလားအလာလေးနည်းနည်းပြောပြပေးပါဆရ
လုံးလုံးစီကကဘာမှာဒီလျှက်စစ်ကားတွေကတတိယတန်းနဲ့ပို့ဖို့ထုတ်လာတယ်တနည်းအားဖြင့်ဆိုရင်2030ခုနှစ်ကတည်းက mass production များလာတဲ့အခါမှာဒီ lithium market ဆိုတာ lithium industry ဆိုတာကဒီပြင်းသတ္ထုတွေနဲ့ရှင်ရင်အင်မတန်ငယ်သေးတယ်ညှို့သေးတယ်လို့ခေါ်ပါတော့ကျွန်တော် gold လို့ဘာလို့ပြောကြာပြည့်နေပေါ့ညာနဲ့ရှိပြီးတော့ဒီ lithium ကခုမှစတယ်လို့ကမဟုတ်ဘူးဒါပေမဲ့ဘုံဖြစ်သွားတာကမကြသေးတဲ့ဆယ်နှစ်ကျော်လောက်ကတနည်းနဲ့တနည်းပြက်စစ်ကားတွေအများကြီးထုတ်လာတဲ့အများ lithium ရဲ့လိုအပ်ချက်ကလည်းပိုပိုများလာဒါကြောင့်မို့သူရဲ့ဈေးကွက်ဟာလည်းပဲတစ်ပြေးပြေးနဲ့တက်လာတာကိုတွေ့ရ2030ခုနှစ်ကလစ်သီယမ်ကာဗွန်နိတ်တန်ဟာအမေရိကန်ဒေါ်လာ9180အဲ့လောက်ရှိနေတာကနေပြီးတော့2020လဲကြာတော့ဒီလစ်သီယမ်ကာဗွန်နိတ်တန်ဟာ8400လောက်ဖြစ်သွားတယ်လွန်ခဲ့တဲ့ နှစ်နှစ်လောက်ပါပေါ့2022မှာဆိုရှင်ဒီလစ်သီယံဟာဘလောက်ထိ jump ဖြစ်သွားလဲဆိုရင်တန်ကို3,800ထိ jump ဖြစ်သွားတာကိုတွေ့ရပါတယ်ဒါပေမဲ့လို့မနစ်ကတော့နည်းနည်းပြန်ကျလာတွေ့ရပြီးတော့အနာဂတ်မှာလည်းပဲဆက်လက်ပြီးတော့လစ်သီယံဈေးကောင်းလိမ့်မယ်လို့လူလုံးနဲ့ခံမှန်းထားပါတယ်ဘာဖြစ်လို့လဲဆိုတော့လိုအပ်ချက်တွေကများနောက်တစ်ခုကလစ်သီယံ market ကိုကျွန်တော် 2023 မှာခံမှန်းတဲ့အခါမှာဒီ34ဘီလီယံလောက်ရှိနေတာနေပြီးတော့2028ရောက်ရင်သူက100ဘီလီယံလောက်ထိတက်လာလိမ့်မယ်လို့သူခံမှန်းထားပါတယ်ဒီအဲ့လိုက်ရဘာပေါ်မူတည်လို့ဆိုရင်ရက်စစ်ကားရဲ့ထုတ်လုပ်မှုတွေပေါ်မူတည်နေပါတယ်2023မှာရက်စစ်ကားထုတ်လုပ်မှုက14ဘီလီယံအဲ့ဒါသူတို့ expect လုပ်တာ2030ကိုရောက်တဲ့အခါမှာရက်စစ်ကားထုတ်လုပ်မှုက30ထိဖြစ်လာလိမ့်မယ်လို့ယူဆပါတယ်ဒီနေ့လစ်သီယံထုတ်လုပ်မှုကတကဘာလုံးမှာဆိုရှင်9,500လောက်တန်းချင်းရှိပါတယ်အဲ့ဒီ2030ကိုရောက်လာတဲ့အခါမှာဒီနှုံးနဲ့ဆက်ထုတ်ရင်ကျွန်တော်လစ်သီယံက 1.6 million တန်လောက်ကျွန်တော်ထုတ်မှာပါဒါပေမဲ့လို့ပညာရှင်တွေခန့်မှန်းတာကအဲ့ဒီအချိန်မှာလိုအပ်တဲ့လစ်သီယံက3 million လောက်ဖြစ်နေမယ်ရော shortage gap ကတော်တော်ကြီးပါတယ်ဒါကြောင့်မလို့သူကသူတို့ဒီအချိန်ကနေဒီမှာလစ်သီယံကို2030လိုအပ်ချက်ကိုမှီဖို့အတွက်50လောက်ထုတ်ဖို့လိုအပ်တယ်လို့သူခန့်မှန်းကြတယ်ဒီလိုဆိုတော့အဲ့ gap ကိုကျွန်တော်ဖြည့်ဖို့အတွက်တော်တော်ကြီးခဲင်းတဲ့အတွက်ကြောင့်ခုလုံးလုံးစင်ပါတော့လစ်သီယံကိုနိုင်ငံတော်တော်များများမှာရှာဖွေရေးလုပ်ကြပါတယ်။တော့နိုင်ငံတော်တော်များများအဲ့ဒီမှာမနစ်ကပေါ့2023မှာလစ်သီယံ exploration ဘုဆော budget ပေါ့89ရာရင်းလုံးတက်သွားတယ်။330 million US dollar သုံးတာကိုကျွန်တော်တို့နိုင်ငံတော်တော်များများမှာတွေ့ရပါတယ်။ဒီမှာကဥစားတော့ Tesla ကုမ္ပဏီရဲ့ CEO ပေါ့ကဲတော့ version တယောက်လည်းဖြစ်ပါတယ်။သူကပါလဲဆိုရင် lithium battery are new oil ။လောင်စာစီအစ်စ်တွေပဲ lithium battery တွေကဒီတော့တချင်ချင်းမှာဒီ Tesla တို့ diesel စီတို့ကိုအစားထိုးမဲ့ဒီလောင်စာစီအစ်စ်ဟာ lithium battery ရဲ့ဖြစ်တယ်လို့သူကသူရဲ့စိတ်မဲ့မှာသူပြောထားပါတယ်။ဒီတော့ဒါဟာလည်းပဲဖြစ်လာဖို့အလားအလာတွေရှိနေပါလေ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ Tesla နဲ့ diesel စီကနေပေါ့ clean energy ဘက်ကိုပြောင်းလာတဲ့အခါမှာဒီ lithium battery တွေကိုအားကောင်းကောင်းနဲ့နိုင်ငံလုံးဆွဲမှုတွေဖြစ်လာတော့ဒါကြောင့်မလို့ lithium ဟာလောလောဆယ်မှာ imminent hot item တစ်ခုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတ
ယ်။ဒက်တာတို့ရှာဖွေတူဖို့ရအကြံပေးဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာတင်ပြီးဆုံရပါမယ
်။ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာ။အခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ဆက်ပေးပါမယ်ခင်ဗျာ။ဂါဇာမှာအပြစ်ခတ်ရစရေးမကြခင်ရပိုင်းတွင်ဖြစ်လာဖို့ရှိမရှိဆိုတာဟာဟားမတ်စ်တွေပေါ်မှာပဲမူတည်နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာပြောပါတယ်။ဤချင်းနိုင်ငံကိုင်ရိုမှာပြုလုပ်တဲ့ဂါဇာအပြစ်ရဲဆွေးနွေးပွဲကနေသဘောတူညီမှုမရပဲဟားမတ်စ်နိုင်ငံမှုတွေကြေသပရိနေကပြန်ထွက်ခွာသွားပေမဲ့အမေရိကန်ကတော့ဂါဇာမှာအပြစ်ရဲအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းတူရကီကိုစလယ်ရီနဲ့ဝါရှင်တန်ဒီစီမှာဆွေးနွေးပွဲမလုပ်ခင်ဝန်ကြီးဘလင်ကင်ကပြောပါတယ်။တခါယူကရိန်းသမ္မတဇလန်စကီကတူရကီသမ္မတအာရိုဝန်နဲ့တွေ့ဆုံဖို့အစ္စတန်ဘူကိုတောက်ချနေမှာသွားပါတယ်။ခေါင်းဆောင်နှုတ်ဟာယူကရိန်းရုရှားစစ်ပွဲရေးပင်လယ်နဲ့ဒေသကောက်နှံတင်ပို့ရေးသဘောတူညီချက်နဲ့ရုရှားဖန်ထားတဲ့ယူကရိန်းစစ်တုံ့ပန်းနဲ့နိုင်ငံရေးအကျဉ်းသားတွေရေးဆွေးနွေးကြဖို့ရှိပါတယ်။တခါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းရေးနဲ့ပတ်သက်ပြီးကြာသပတေးညနိုင်ငံတော်အခြေပြမိန့်ခွန်းမှာထည့်သွင်းပြောခဲ့တာပေါ့ယူကရိန်းပြည်သူတွေကဝမ်းမြောက်ကြိုဆိုနေကြပါတယ်။ဒါပေမဲ့လက်တွေ့အကူအညီတွေလိုအပ်နေသေးတယ်လို့ထောက်ပြပြောဆိုကြပါတယ်။တခါမြန်မာသတင်းတပုတ်မှာတော့2021စစ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအိန္ဒိယကိုထွက်ပြေးခုလုံကြတဲ့မြန်မာဒုက္ခသည်တွေကပထမတုပ်ကိုတောက်ချနေရဆက်ပြီးနေရာပြန်ပို့နေပါတယ်။မြန်မာဘက်ကနေတရားမဝင်လာရောက်တဲ့89ယောက်ထက်မနည်းကိုပြန်ပို့ဖို့စီစဉ်နေတယ်လို့ရိုက်တက်သတင်းမှာဆိုပါတယ်။အိန္ဒိယမြန်မာနိုင်ငံလည်းကလွတ်လပ်စွာကူးသန်းသွားလာခွင့်ပိတ်ပင်တော့မှာဖြစ်ကြောင်းပြောကြားပြီးသတင်းပတ်အနည်းငယ်အကြမှာအခုလိုပြန်ပို့တာဖြစ်ပြီးလာမယ့်ရက်တွေအတွင်းနောက်ထပ်ပြန်ပို့ဖို့လည်းရှိနေပါတယ်ခင်ဗျာ။သတင်းအချင်းကျုပ်ကတော့တော့ပါပဲ။ခုစီစဉ်ဖြစ်မြောက်ဖို့အတွက်မနည်းခင်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တယ်ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ burmese.voanews.com ကိုပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့မနေ့အစီအစဉ်လေးကိုအွန်လိုင်းကနေကြည့်ရှုကြတဲ့ရေဒီယိုကနေနားထောင်ကြတဲ့ပရိသတ်တွေအားလုံး ကျေးဇူးထူးတင်ပါတယ်များဒီမနက်အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြသည်များတတရှင်တဲ့ကွာမြမပြည်သူပြည်သားအားလုံးဘေးရန်နဲ့ကြေကျမ်းပါရှင်လမ်းကြပါစေကျွန်တော်ညီညာပါခင်ဗျာ